Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ပါသည်ဗျာ Washington Bureau of American တန်ကနေ2015ခုနှစ်ဇူလိုင်လ4ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ30 40နဲ့49တို့ကနေစတင်အတန်လွှင့်နေပါပြီခင်ဗျာဒီမနက်အတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းသတင်းတွေကိုမောက်ခွန်ညူနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါအီရန်နျူကလ িয়ার ရေးဆွေးနွေးပွဲတွေမှာကွဲလွဲချက်တွေနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့အီရန်နိုင်ငံသားရဲ့ဝင်ကြီးတွေဗီယက်နမ်မှာတွေ့ဆုံဆွေးနွေးကြပါတယ်။ဒေသတွင်းရွှေ့ပြောင်းနေထိုင်သူတွေရေဖြည့်ရှင်းဖို့အလို့အဖွဲ့တစ်ခုနဲ့ရမုံငွေတရားထူထောင်ရေးအာဆီယံနိုင်ငံတွေရဲ့အဆွေပြုချက်ကိုကုလသမဂ္ဂကကြိုးဆိုပါတယ်။အမေရိကန်သမ္မတဟာလာမယ့်အင်္ဂါနေ့ဗီယက်နမ်ကွန်မြူနတီပါတီထိပ်တန်းခေါင်းဆောင်ကိုအင်ဗျူတော်မှာလက်ခံတွေ့ဆုံဖို့ရှိပါတယ်။ဒီသတင်းတွေအပအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ။
သတင်းနောက်ပိုင်းနောက်ဆင်ရမယ့်အထဲမှာတော့အစင်းရဲဆုံးနိုင်ငံများဆင်းတဲ့ကမြန်မာနိုင်ငံလွတ်မြောက်ဖို့အလားလာကဘလို့ရှိပါသလဲ
။ဆုံးဝင်လာပြီးရင်တော့ဗာ2018ကနေဟုတ်ကဲ့လို၆နှစ်ကြီး၆ကြီးပါလေကျွန်တော်တို့ website ကိုကျွန်တော်တို့ကတောင်းလို့ setting တော့ဘူးပါလေအဲ့ခါကြီးရင်တော့ကျွန်တော်2024ကြီးဆင်းမှာအဲ့ဒီဆီကလုံးဝလွတ်မြောက
်မြန်မာသမရဦးသိန်းစင်ရဲ့စီးပွားရေးချန်ပီဒေါက်တာဇော်ဦးပြောတော်တာဖြစ်ပါတယ်ဒီအကြောင်းကိုမကြခင်မှာနားဆင်ရမှာပါဒါပြင်အလုံးရှင်တဲ့အလုံးသမားတွေကြားအခြေတင်ဖြစ်နေတဲ့အခြေခံလောက်ခလာစာပြည်လဲမှုအလားလာကရောဘလို့ရှိပါသလဲတခါအမေရိကန်နဲ့ကျူးဘားတို့ကတန်ရုံတွေပြန်ဖွင့်ဖို့သဘောတူလိုက်တဲ့အကြောင်းတခါကိုပါအမေရိကဖလားပြိုင်ပွဲသုံးသက်ချက်တွေကိုလည်းနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုချော်ချော်သိန်းနဲ့မက်ခွန်ညူတို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားရဲ့ဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်တို့တောက်ကြနေကဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာတွေ့ဆုံဆွေးနွေးကြပါတယ်။အီရန်နျူကလ িয়ার ရေးသဘောတူညီချက်ရဖို့တတ်မှတ်ထားတဲ့နောက်ဆုံးရက်ဇွန်လ30ရက်နေ့မှာဆက်ဆက်ညှိနှိုင်းသူတွေကြားသဘောတူညီချက်မရအောင်ဖြစ်စေခဲ့တဲ့အဓိကကွဲလွဲချက်တွေပေါ်ဆွေးနွေးကြတာပါ။ဝန်ကြီးဇာရီဖ်နဲ့အစောပိုင်းခဏဆွေးနွေးပြီးတဲ့နောက်မှာဆွေးနွေးပွဲလုပ်ကြတာလို့ဝန်ကြီးကယ်ရီကပြောပါတယ်။တိုးတက်မှုအများဆုံးရဖို့အတွက်သူနဲ့ဝန်ကြီးဇာရီဖ်ရဲ့အဖွဲ့တွေဟာတနေကုန်အပြင်းထန်ဂယူဒီဆိုက်လုဆောင်နေကြတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။စည်းစညိနှိုင်းသူတွေအနေနဲ့လှုပ်ဆရာတွေအများကြီးရှိနေပြီးခက်ခဲတဲ့ကိစ္စရတချို့ရှိနေတယ်လို့သူကဆိုပါတယ်။ရှေ့ဆက်သွားနိုင်ဖို့အတွက်အားလုံးအပြင်းထန်စူးစမ်းလုပ်ဆောင်နေပြီးတိုးတက်မှုတချို့ရထားပြီးပြီလို့ဝန်ကြီးဇာရီဖ်ကလည်းပြောပါတယ်
။ဂရိနိုင်ငံရဲ့ငွေကြေးအခက်အခဲတွေကိုကူညီဖို့ဥရောပသမဂ္ဂကတောင်းဆိုထားတဲ့လိုက်နာရမယ့်အချက်တွေကိုလက်ခံသင့်မသင့်တနင်္ဂနွေမှာကျင်းပမယ့်လူထုစန္ဒအခမ်းအနားပွဲမှာမက်ဆန်ဒါရှင်တွေအနေနဲ့လက်မခံကြဖို့ဂရိဝန်ကြီးချုပ် Alexis Tsipras ကတိုက်တွန်းနေပါတယ်။ Mr. Tsipras ကဥရောပသမဂ္ဂဖွဲ့ကတောင်းဆိုချက်တွေကိုညှင်းပယ်မဲ့ပေးခြင်းဟာဂရိနိုင်ငံအနေနဲ့ဥရောပနိုင်ငံတွေကြားဂုဏ်သိက္ခာရှိရှိယက်တည်နိုင်ဖို့အခွင့်အရေးဖြစ်ပြီးဥရောပအကျိုးရှင်တွေနဲ့အပေးယူလို့ရမှာလဲပိုးပြီးတော့ပြောအားရှိလာစေမှာဖြစ်တယ်လို့တောက်ကြနေကလူမှုစည်းဝေးပွဲတစ်ခုမှာပြောသွားခဲ့ပါတယ်။ဇူလိုင်လ5ရက်မှာညှင်းပယ်မဲ့တဲ့အတူဂရိနိုင်ငံရဲ့တမိုင်းကိုကျွန်တော်တို့ရေးကြပါစို့ဆိုတဲ့ကြေညာချက်တစ်ခုနဲ့ညှင်းပယ်မဲ့ကိုထောက်ခံသူလူပေါင်း2000ခွဲလောက်တက်ရောက်ခဲ့တဲ့အေသင်မြို့လယ်ကလူမှုစည်းဝေးပွဲမှာသူကအခုလိုမိန့်ခွန်းပြောသွားတာပါ။တစ်ချိန်တည်းမှာပဲထောက်ခံမဲ့ပေးမဲ့သူပေါင်း2000လောက်ကလည်းညှင်းပယ်မဲ့ပေးဖို့စုယုံနေကြသူတွေနဲ့1ကီလိုမီတာလောက်တောင်မဝေးတဲ့ပနတတိယပနတနယဘုဒ္ဓအာဇာယုံနေရမှာစုဝေးခဲ့ကြပါတယ်။တောက်ကြနေဟာဆိုရင်ဆန္ဒခံယူပွဲကျင်းပမဲ့တနင်္ဂနွေနေ့မတိုင်ခင်မဲဆွဲစည်းရုံးမှုနောက်ဆုံးနေ့ဖြစ်ပါတယ်
။အစ္စလာမ်ဆွန်ရောက် IS အဖွဲ့ကနေထွက်ပြေးတယ်လို့ဆွဆွဲပြီးအဖွဲ့ဝင်17ယောက်ကိုဘူကိုဟာရမ်စစ်သွေးကြော်တွေကတပ်ပစ်လိုက်တယ်လို့မျက်မြင်တွေကပြောပါတယ်။နိုင်ဂျီးရီးယားနိုင်ငံဘွန်ဒိုပြည်နယ်ကမီရင်ကာမြို့ရဲကိုတောက်ကြနေအာယုံမတက်ခင်မှာဘူကိုဟာရမ်စစ်သွေးကြော်တွေဝင်သွားပြီးထွက်ပြေးတယ်လို့ဆွဆွဲထားသူတွေကိုတိုင်တဆင်လိုက်ချခဲ့တယ်လို့မြို့ကန်တွေကပြောတာပါ။နေထွက်ပြီးတဲ့နောက်မြို့ပြင်ကအစ်ပွဲတော်ဆူတောင်းကွင်းမှာအသက်ခံထားရတဲ့လူ17ယောက်ကိုတွေ့ရတယ်လို့မြို့ကန်တူဖြစ်သူမိုဟာမက်ကင်ဘာကသတင်းတောက်တွေကိုတယ်လီဖုန်းနဲ့ပြောပါတယ်။အဲဒီလူ17ယောက်လုံးဟာမကြသေးခင်ကမှမြို့ကိုရောက်လာကြတာဖြစ်ပြီးဘူကိုဟာရမ်အဖွဲ့ဝင်တွေဖြစ်နိုင်တယ်လို့မြို့ကန်တွေကတန်မြတ်ရှိတဲ့ကြောင်သူကပြောပါတယ်။စစ်သေးကြွားတွေဟာလူ17ယောက်ကိုလယ်ပင်းလှိပြီးတပ်ပစ်ခဲ့တယ်လို့နိုင်ဂျီးရီးယားသတင်းစာတစ်စောင်ဖြစ်တဲ့ This Day ကဖော်ပြပါတယ်။ဘော်နိုပြည်နယ်မိုက်ဒူဂူရီမြို့တော်အစွန်ဖျားရက်တွေမှာလည်းတောက်ကြနေကတနတ်တန်တွေအပြင်းထန်ကြားခဲ့ရပါသေးတယ်။ဘိုကိုဟာရမ်လက်နက်ကင်တွေလို့ယူဆရသူတွေဟာမြို့ကိုဝင်တိုက်ပြီးအစိုးရစစ်တပ်နဲ့တိုက်ပွဲဖြစ်တယ်လို့မြို့တော်ပြင်ဘက်ကဇာဘာမာရီကျေးရွာသားမျက်မြင်တွေကပြောပါတယ်။
ရုရှားနိုင်ငံဟာလွတ်လပ်တဲ့နိုင်ငံခြားရေးနဲ့ပြည်တွင်းရေးရာမူဝါဒတွေကိုဖော်ဆောင်ကျင့်သုံးတဲ့အတွက်ရုရှားကိုဖိအားပေးနေကြတာဖြစ်တယ်လို့သမ္မတဗလာဒီယာမီယာပူတင်ကတောက်ကြနေမှာပြောလိုက်ပါတယ်။ရုရှားပေါ်ဖိအားပေးနေတဲ့အကြောင်းရင်းတွေကရှင်းပါတယ်လို့ရုရှားအစိုးရလုံခြုံရေးကောင်စီအစည်းအဝေးတွင်သူကပြောတာပါ။ ရုရှားဟာတိကျလွတ်လပ်တဲ့ပြည်တွင်းနဲ့ပြည်ပရေးရာမူဝါဒတွေကိုချမှတ်ကျင့်သုံးနေအချုပ်အခြာအာဏာပိုင်တဲ့နယ်မြေကိုမယောင်းဘူးဒီလိုလောက်တာကိုလူတိုင်းကမကြိုက်ပေမဲ့တခြားနီးလန်းတော့မဖြစ်နိုင်ဘူးလို့မစ္စတာပူတင်ကဆိုပါတယ်မိမိတို့လူအဖွဲ့အစည်းကိုခွဲခြမ်းဖို့ကွဲအောင်လုပ်ဖို့ကြိုးစားတာတွေကြဆုံးခဲ့တာပဲလို့မစ္စတာပူတင်ကပြောပါတယ်ယူကရိန်းမှာရုရှားရဲ့လုပ်ရက်တွေအတွက်အမေရိကန်နဲ့ဥရောပမဟာမိတ်တွေကတန်ခတ်အရေးယူမှုတွေချမှတ်ထားတာကိုသူကညီညွတ်ပြောဆိုတာပါတန်ခတ်အရေးယူမှုဆိုတာကိုခြားသူတွေအနေနဲ့ယူကရိန်းအရှိပိုင်းမှာဖြစ်ပျက်နိုင်နေတာတွေအတွက်ကိုယ့်ကိုယ်ကိုအပြစ်တင်ဖို့ပဲရှိတယ်လို့သူကဆိုပါတယ်ယူကရိန်းအရှိပိုင်းမှာအစိုးရစစ်တပ်နဲ့ရုရှားကြောတော့နောက်ခံပြုတိကျခွဲထွက်ရေးဝါဒီတွေကြားတိုက်ခိုက်မှုတွေကြောင့်2014ခုနှစ်ဧပြီလမှာပြည်ပခန့်စဖြစ်ကလေးကဆိုရင်လူပေါင်း 6,500 ကျော်သေဆုံးခဲ့ပြီးပါပြီရုရှားအနေနဲ့ကိုယ့်ရဲ့အချုပ်အခြာအာဏာနဲ့နိုင်ငံလုံခြုံရေးကိုမထိခိုက်စေဘဲနိုင်ငံတကာအဓိကကြတဲ့ကိစ္စရပ်တွေမှာတန်းတူညီမျှပူးပေါင်းဆောင်ရွက်ဖို့လမ်းဖွင့်ထားစေဘဲဖြစ်တယ်လို့သမ္မတပူတင်ကပြောသွားပါတယ်ရှင
် UAV ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6.85 နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 7.95တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝေကနေစနေမနေ့ဖက်တင်များကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အခြေတော်အစားဒေသတွေမှာဒုက္ခသည်တွေနဲ့ရွှေ့ပြောင်းဝင်ရောက်သူတွေရဲ့ပုံမှန်မဟုတ်တဲ့ရွှေ့ပြောင်းမှုတွေပေါ်တုံ့ပြန်လှုံ့ဆော်ဖို့လုပ်ငန်းအဖွဲ့တစ်ခုနဲ့ရန်ကုန်ဝေတရထူထောင်ရေးအခြေတော်အစားနိုင်ငံများအဖွဲ့အာဆီယံကအဆိုပြုလိုက်တဲ့ပေါ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယွန်းယွန်းနေဆီယာကကြိုဆိုလိုက်ပါတယ်မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာဇူလိုင်လ2ရက်နေ့ကကျင်းပတဲ့အခြေတော်အစဒေတာအတွင်းလူပိုကူများ၏ပုံမှန်မဟုတ်သောရွှေ့ပြောင်းသွားလာမှုများနှင့်ဆက်စပ်သည့်နိုင်ငံဖြတ်ကျော်ရာဇဝတ်မှုများဆိုင်ရာအာဆီယံဝန်ကြီးအဆင့်အရေးပေါ်အစည်းအဝေးတွင်အဲ့ဒီလိုအဆိုပြုလိုက်ကြတာပါဒီနှစ်မေလအတွင်းထောင်ပေါင်းများစွာသောရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေပင်လယ်ထဲမှာဆက်လက်တွေနဲ့မျောနေခဲ့တဲ့အကြက်တဲကိုဖြစ်ရှင်းရေးဒေတာတွင်းအစည်းအဝေးတွေကျင်းပကြတာမှာအခုအစည်းအဝေးကနောက်ဆုံးကျင်းပထားတဲ့အစည်းအဝေးပါလူပေါင်း 4,800 ကျော်ကိုဘင်္ဂလားဒေ့ရှ်၊အင်ဒိုနီးရှား၊မလေးရှား၊မြန်မာနဲ့ထိုင်းနိုင်ငံတွေမှာကယ်တင်ထားရပါတယ်။လူရာပေါင်းများစွာဘယ်ရောက်နေမှန်းမသိပေမဲ့အများပြားကတော့မကြသေးခင်တင်ပတ်တွေအတွင်းဘယ်သူမှမသိလိုက်ဖဲကုန်းပေါ်ပြန်ရောက်သွားကြကိုရှိပါတယ်။ဒုက္ခသည်တွေကိုစမ်းစစ်တာနဲ့ကုညီလုံဆောင်ရေးအဖြစ်ရှာတဲ့နေရာမှာသူတို့ရဲ့ကြွမ်းကျင်မှုကိုဝေမျှဖို့အစဉ်အသင့်ရှိပြီးဒေသဆိုင်ရာဒီအကြတဲ့ကိုကန့်တဲ့ဖြစ်ရှင်ရေးအာဆီယံရဲ့ကျူးပတ်မှုကိုကုညီထောက်ပံ့ဖို့အစဉ်အသင့်ရှိပါတယ်လို့ UNHCR ရဲ့ဇူလိုင်လ3ရက်နေ့စွဲနဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။
အမေရိကန်သမ္မတဘရက်ကိုအိုဘားမားဟာရှေ့သတင်းပတ်အင်ကာနေမှာ BNN ကွန်မြူနတီပါတီခေါင်းဆောင်ကိုသမ္မတအင်ဂျူရောမှလက်ခံတွေ့ဆုံပြီးကုန်သွယ်ရေးနဲ့တခြားကိစ္စတွေကိုဆွေးနွေးကြမယ်လို့အမေရိကန်တာဝန်ရှိသူတွေကတောက်ကြနေမှာပြောပါရယ်။ငွင်းဖူထရောင်ဟာ BNN ကွန်မြူနတီပါတီဗဟိုကော်မတီအတွင်းရေးမှူးဖြစ်ပေမဲ့အစိုးရယာရုတာဝန်တစ်ခုခုယူထားတာမျိုးတော့မရှိပါဘူး။အမေရိကန်နဲ့ BNN ကြားပြည်ပြည်စုံနဲ့မိတ်ဖက်ဆက်ဆံရေးကိုနောက်ထပ်အကောင်ခိုင်မာစေရေးနည်းလမ်းတွေကိုသူနဲ့ဆွေးနွေးဖို့မစ္စတာအိုဘားမားကမျှော်လင့်ထားတယ်လို့အင်ဂျူအင်ဂျူရောထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်မစ္စတာထရောင်ဟာအမေရိကန်ပြည်ထောင်စုစီလာရောက်မဲ့ပထမဆုံး BNN ကွန်မြူနတီပါတီခေါင်းဆောင်ဖြစ်ပါတယ်အမေရိကန်နဲ့ BNN ကြားဖြစ်ခဲ့တဲ့စစ်ပွဲအဆုံးသတ်တာနှစ်40ပြည့်မြောက်ပြီးတိတ်မကြခင်မှာပဲသူရောက်လာမှာပါရန်ဘက်ဟောင်းနှစ်နိုင်ငံကြားလွန်ခဲ့တဲ့နှစ်20ကပုံမှန်ဆက်ဆံရေးပြန်ထူထောင်ခဲ့ပြီးတောင်တရုတ်ပင်လယ်အရေးတရုတ်နိုင်ငံပါဝင်တဲ့ဒေသရင်းတင်းမာမှုတိုးလာတာနဲ့အမျှပြီးခဲ့တဲ့နှစ်နှစ်နိုင်ငံဆက်ဆံရေးပိုပြီးနှိကက်လာခဲ့တာပါမစ္စတာအိုဘားမားနဲ့မစ္စတာထရောင်တို့ရဲ့ဆွေးနွေးပွဲမှာပစိဖိတ်သမုဒ္ဒရာဖြတ်မိတ်ဖက်ဆက်ဆံရေး TPP ကိစ္စလူခွေရေးနဲ့နှစ်နိုင်ငံကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုလည်းဆွေးနွေးကြမယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်
။နေအောင်ကြီးစွန့်ရင်တသက်နဲ့မောင်းနှင်ပြန်တဲ့ဆွစ်ဇာလန်ဆိုလာလီယင်ဟာတောက်ကြနေဒေသဆန်တော်ကြီးမနေ့6နာရီကဟာဝိုင်ကျွန်းမှာရောက်သွားပြီဖြစ်တာကြောင့်ပစိဖိတ်သမုဒ္ဒရာကိုဖြတ်ပြီးတော့စံချိန်တင်ပြန်တဲ့ခီးစဉ်အဆုံးသတ်သွားပါပြီ။ကမ္ဘာတဝန်းကီလိုမီတာပေါင်း3000ခွဲကိုလောင်စာဆီလုံးဝမတုံမဲ့ပတ်ပြီးတော့ပြန်တန်းခဲ့တာပါ။လေယာဉ်မှူးအန်ဒရီဘော့စ်ဘတ်ဟာ Solar Impulse SI-2 လေယာဉ်ကိုနာရီ120ကြာပြန်တန်းခဲ့တာကြောင့်အမေရိကန်စွန့်စားသူ Steve Fawcett ကသူ့အရင်တင်ထားတဲ့တဦးဒီအချိန်အကြာဆုံးလေယာဉ်မောင်းနှင်စံချိန်ကိုချိုးလိုက်တာပါ Steve Fawcett ကအထူးပုံစံထုတ်တိဆောက်ထားတဲ့ချက်လေယာဉ်နဲ့86နာရီကြာကမ္ဘာပတ်ပြန်တန်းခဲ့ပါတယ်ဘော့စ်ဘတ်ဟာလေယာဉ်ပြန်တန်းနေချိန်တွင်လေယာဉ်ကိုအလိုလျောက်မောင်းနှင်စနစ်နဲ့မောင်းထားပြီးတော့ဖိအားမဲ့အောင်လုပ်ထားတဲ့လေယာဉ်မောင်းငန်းထဲမှာမိနစ်20ကြာခေတ္တခဏအနားယူအိပ်ဆက်ပါတယ်SI-2 လေယာဉ်ဟာစီစဉ်ထားတာမဟုတ်ဘဲနဲ့တလားကြာရန်နာနေခဲ့ရပြီးတဲ့နောက်တနင်္လာနေ့ကဂျပန်နိုင်ငံနာဂိုယာလေဆိပ်ကနေပြန်တန်းထွက်ခွာခဲ့တာပါဒီလိုနိုင်ငံရှိပိုင်းနန်ဂျင်းမြို့ကနေဟဝိုင်ယီကိုဇွန်လအစောပိုင်းကပြန်တန်းတာမှာရာသီဥတုဆိုးရွားတာကြောင့်နာဂိုယာလေဆိပ်ကိုလမ်းကြောင်းပြောင်းပြီးပြန်တန်းခဲ့ရတာပါဟဝိုင်ယီကနေအရီဇိုနာပြည်နယ်ဖီနစ်ခ်မြို့အထိနောက်ခီးကူးစဉ်ကိုတော့ဆွစ်ဇာလန်စွန့်စားသူဘာဒရန်ပစ်ခတ်ကမောင်းနှင်ပြန်တန်းမှာဖြစ်ပါတယ်ခင်ဗျာ The Voice of
ောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခွာညိုတို့ကကြီးညာပေးသွားခဲ့တာဖြစ်ပါတယ်အခုကဆက်ပြီးတော့သတင်းဆောင်မတွေနဲ့ဆက်သွယ်မြင့်မြတ်ချက်တွေကိုတင်ဆက်ပေးမှာဖြစ်ပါတယ်အရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုပြောပြခြင်းပါတယ်ကမ္ဘာပေါ်မှာတူးချင်းဝင်ငွေအ ਨੇ ဆုံးနိုင်ငံတွေအတွက်မြန်မာနိုင်ငံအပါအဝင်10နိုင်ငံတို့မှာအခြေအနေတိုးတက်ကောင်းမွန်လာတယ်လို့ကမ္ဘာဘဏ်ကထုတ်ပြန်ပြောကြားလိုက်ပါတယ်မြန်မာနိုင်ငံအနေနဲ့လက်ရှိတိုးတက်မှုကိုဆက်လက်ထိန်းသိမ်းသွားနိုင်မယ်ဆိုရင်2024အရောက်မှာအစင်းရဲဆုံးနိုင်ငံများစင်းကလွတ်မြောက်နိုင်ပွဲရှိတယ်လို့သမ္မတဦးသိန်းစင်ရဲ့စီးပွားရေးအကြံပေးဒေါက်တာဇော်ဦးကဆိုပါတယ်အခုလောလောဆယ်တူးချင်းဝင်ငွေတိုးတက်လာတယ်လို့သတ်မှတ်ခံရတဲ့အတွက်လက်တလောအကျိုးသက်ရောက်မှုဘလို့ရှိသလဲဆိုတဲ့ VOA မြန်မာပိုင်းကမန္နန္ဒချင်းရဲ့မိကုံးကိုတော့ဒေါက်တာဇော်ဦးကအခုလိုစပြောပါတယ
်ကမ္ဘာဘဏ်ကတော့ကျွန်တော်တို့ကကူပြီးသားဖြစ်နေတဲ့အခါကျတော့ပို့ပြီးတော့ကမ္ဘာဘဏ်ကတော့ရကြရမရှိဘူးဘိုးတော်လေးတွေကျွန်တော်နိုင်ငံဟာဥပဒေလိုချင်တဲ့ဟာကိုအခက်တန်းပြရတဲ့တော့ပေါ့နော်အဲ့တော့ညာဘက်ကကမ္ဘာဘဏ်ရဲ့စည်းမှုချော့ချာရေးအခြေအနေမှာဆိုလို့ဒီကမြန်မာနိုင်ငံကဘူးရှိနေကြတဲ့ဟုတ်ရှိတယ်လို့ဉာဏ်ရှိရအများဆုံးကြပြီးလို့ကြတယ်နော်အဲ့တော့ပြောလို့ရတာကတော့ကျွန်တော်တို့ကဒီအေဂျန်နာကလေရတဲ့ဒီလေးနှစ်လောက်ကကျွန်တော်ကအဲ့ဒီလေးဉာဏ်အုပ်ကြီးဒီလိုပါပဲဒီနားတွေအဲ့အနည်းဆုံးတော့ကမ္ဘာ့ဘဏ်ရဲ့အမျိုးအစားအရဆိုရင်ကျွန်တော်တစ်ဆင့်နည်းနဲ့နိုင်ငံကြီးအဖြစ်လေးကိုရောက်လာပြီးတော့ပြောရတယ်နော်အဲ့ဒါကတော့ဒါသိကျပြီးဖြစ်နေတာ
ဒါဆိုရင်ဒါနဲ့ပတ်သက်လို့ပေါ့လေမြန်မာနိုင်ငံအတွက်ချက်ချင်းလက်ငင်းပေါ့ဘလို့နေရာမျိုးတွေမှာပို့ပြီးအကျိုးရှိလာနိုင်လဲ
ဘလို့ပဲဖြစ်ဖြစ်ကျွန်တော်တို့ဒီကမ္ဘာပေါ်မှာဒါစီမံခန့်ခွဲတဲ့အခြေအနေတွေကဒါပမာဏနဲ့ဟောင်းတိုးတက်နေနေရှိတယ်ဒီငါ့ဟောင်းဘလို့ရနေတယ်ပေါ့နော်ရနေနေဆိုတဲ့အကြောင်းကိုသူညီပေးတဲ့အခြေအနေတွေစဉ်းစားတဲ့အခါမှာပို့ပြီးတော့ဒီအပြည့်အစုံဆောင်တဲ့အတွက်ကြောင့်စဉ်းစားပြီးနေတာပေါ့အဲ့တော့ချက်ချင်းကတော့သူတို့ကုနေပြနေဆိုတာမျိုးကတော့ဖြစ်လာမှာမဟုတ်ဘူးเนาะဘုံဘုံကြီးကဒီရှိကျွန်တော်တို့ဆက်ပြီးတော့ဘုံကြီးဥရှိရှိနေဒီဘောင်းဆန်လို့ရှိတော့ဒီလိုပုတ်တယ်လို့ရှိနေဆိုတဲ့အတွင်းဒီရှိရလာတော့ကျွန်တော်တို့အထူးကြားမှာဖြစ်ပါလားလုံးလုံးကျေတော့ဒီသူတို့ရဲ့ ABC ဝင်ငင်းရလုံးရောက်ပို့ရှိရတာကအာဒီနေ့ဘာမှဖြစ်နိုင်မှာပေါ့ဘုံဘော ABC အဲ့ရဲ့ဒီကံကမှချေရရှိနေတော့ဘုံမေချာတဲ့တစ်ခါပြန်ပြီးတော့ဖြစ်နေမှာဖြစ်ပါတယ်အဲ့တော့အခုကျွန်တော်တို့လက်ရှိရနေတဲ့ဒီစူပါရီပုတ်တက်ဖွန်ကျွန်တော်ဒါချက်သွားနေရှိနေ2018မှာကျွန်တော်ဟဲဒီရှိရလုံးရောက်တိုင်းကိုစတင်အကျုံးဝင်သွားပြီလာမှာပေါ့နော်အဲ့တော့အဲကြီးရဲ့ဝင်ငွေရရှိမလားနောက်ပြီးတော့ဟဲဒီရှိမှာအရေးကြီးတဲ့ဝင်ငွေတစ်ခုရှိပါသေးတယ်အဲ့ဒါတော့ human asset index ဆိုတဲ့ဒီကအရေးကြီးဖွံ့ဖြိုးမှုရင်းရင်းနဲ့ကြည့်မလားဒီရင်းရင်းနဲ့ခုကြောက်ကျွန်တော်တို့ဟာ ABC ကနေတွန်းလောက်ဖို့ရှိရတာတွန်းဝင်လာပါဖြစ်ပါတယ်အဲတော့တွန်းဝင်လာပြီးရင်တော့ဗာ2018ကနေနောက်ထပ်ဒီတော့6ချီပါတယ်ကျွန်တော်တို့ debt type ကိုကျွန်တော်တို့ကဒါကိုဆက်ချင်းသွားဖို့ပြုပါတယ်အဲ့ခါကြည့်ရင်တော့ကျွန်တော်တို့2024ဒီဆင်မှာ ABC ကလုံးဝလုံးရောက်နိုင်မှာဖြစ်ပါတယ်
ဟုတ်ကဲ့ရှင်ဆိုတော့နောက်ဆုံးတစ်ခုအနေနဲ့ကအခုမြန်မာနိုင်ငံကိုသူတို့ကဒါဝင်ငွေနှိမ့်တဲ့နိုင်ငံစရင်ဟိုတဆင့်တက်ပေးလိုက်ပြီပေါ့နော်ဒီထက်အဆင့်တက်ဖို့ဒါမှမဟုတ်ဒီအနေထားကနေပြန်မကျသွားအောင်အတွက်ကမြန်မာနိုင်ငံအနေနဲ့ဘာတွေလုပ်ဖို့လိုမလဲ
ဒီကနေ့ဒီပါလေအကြီးစားတော့တခြားနိုင်ငံတွေရဲ့အတွေ့အကြုံကြည့်မယ်ဆိုရင်လည်းဒီစီးပွားရေးအထက်ကြတွေရှိပါတယ်အဲ့တော့အခုတက်နေလို့နောင်လည်းဒီတိုင်းတက်နေမှာလို့ကျွန်တော်ဒီလိုမျိုးရအောင်အခုလောလောဆယ်ဖြစ်နေတဲ့ဒီကျွန်တော်တို့နိုင်ငံရဲ့ဒီစီးပွားရေးစိန်ခေါ်မှုတွေကလည်းကပြည်ထောင်စာရောက်ပြီးဒီဆိုင်နဲ့အများဆုံးဖြစ်ရှိရတဲ့ဆက်ဖြစ်ပါရဲ့အခုတစ်ချက်ဒီကျွန်တော်တို့ရဲ့ငွေကြေးကဏ္ဍမှာမတည်ငြိမ်မှုကိုဆက်လက်ဖြစ်ပွားစေခိုင်တဲ့ငွေလဲနှုန်းဤစားပြီးနောက်ပြီးတော့အင်းကုန်ကြီးအရန်မြင့်တယ်လို့ပဲဤစားပြီးနောက်ပြီးတော့ကျွန်တော်တို့နိုင်ငံမှာဒီခေါမုံကိုမြင့်နေတဲ့ကိစ္စလေးဒီလိုမြင့်နေရတဲ့ကိစ္စလေးကအရင်ခေတ်ကဖြစ်ခဲ့တဲ့ဒီစီးပွားရေးကြလို့ဒီခေါမုံကိုတက်တဲ့ခရစ်စတီးယန်ဟိုဖယ်နဲ့တကယ်ကိုစီးပွားရေးတက်နေတယ်ဒီခေါမုံကိုတက်တဲ့ဘုံအမျိုးဖြစ်နေတဲ့ခါကျဒါကိုဘလို့ထိတ်ထုံနေဆိုတဲ့ထိမှန်ခံရမှုရလေပုံပြီးစဉ်းနေတာကိုပြောပါလေဒီကျွန်တော်ဝန်ထဲလို့ကိုဒီအောင်ထင်းသိနေဆိုတဲ့ကိစ္စကလည်းဒီခင်ကလို့ကျွန်တော်တို့ကအမိန့်နဲ့ချမှတ်ပြီးတော့လုံးလုံးမရတော့ပဲဒီဒီဝင်တဲ့ကိုတကယ်ကိုချိန်ပြီးပြီးတော့မှဖြစ်တဲ့ကိစ္စဒ 第一阵的清楚方面的肉麻我们的哎呀我让你们稍微切准备的你要在身体下他们不如老板的身上但是过去的生命呢你希望上位梦游能不能拿到病我们能够细胞的都在父母天天看看的
ဒီမှာသမရရဲ့စီးပွားရေးကြံပေးဒေါက်တာဇော်ဦးကိုမန္နန္ဒာချန်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်အခုတစ်ခါတော့လက်လောအခြေတင်ဖြစ်နေတဲ့အခြေခံလောကလာစာတတ်မှတ်ရေးနဲ့ဆိုင်တဲ့သတင်းကိုပြောပြခြင်းပါတယ်အခြေတင်ဖြစ်နေစေဖြစ်တဲ့အမျိုးသားအဆင့်အခြေခံလောကလာစာတတ်မှတ်ချက်နဲ့ပတ်သက်ပြီးအလို့ရှင်တဲ့လုပ်သားတွေကြားမှာစိုးရိမ်မှုတွေရှိနေပါတယ်အဆိုပြုနှုံထားအတိုင်းပြရမယ်ဆိုရင်လက်ရှိအထည်ချုပ်လုပ်ငန်းတွေရေရှည်ရက်တည်ရေးအခက်တွေ့နိုင်တယ်လို့အထည်ချုပ်လုပ်ငန်းရှင်တွေဘက်ကပြောဆိုနေပြီးတော့အထည်ချုပ်လုပ်သားတွေဘက်ကလည်းလက်ရှိလောကလာစာနဲ့ရက်တည်ရေးဟာအင်မတန်ခက်ခဲတဲ့အကြောင်းပြောပါတယ်ထဲကျုပ်လုပ်ငန်းအတွင်းလောက်ခလာစာအခြေတင်ဖြစ်နေမှုတွေကနေပြည်လည်မဲ့အလားအလာတွေရှိသလားဆိုတာကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်အတီးပြုတ်ထားပြီးဖြစ်တဲ့အနေဆုံးအခချင်းငွေဥပဒေအရဖွဲ့စည်းခဲ့တဲ့အလုံရှင်အလုံသမားအစိုးရတို့ပါဝင်တဲ့အနေဆုံးအခချင်းငွေဆိုင်ရာအမျိုးသားအဆင့်ကော်မတီကအခြေခံလောက်ခနှုံတာကိုတရက်3600ကျပ်ဖေးဖို့အဆိုပြုခဲ့တာဖြစ်ပါတယ်အလုသမားတွေဘက်ကတော့အနည်းဆုံးအခချင်းငွေကိုတရက်၄000ကျပ်နှုန်းတောင်းဆိုခဲ့ကြတာကနေအခြေအနေဆွေးနွေးခဲ့ပြီးနောက်ပြီးခဲ့တဲ့လကုန်ပိုင်းက3600ကျပ်ကိုသဘောတူညီမှုရခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့အလုအကင်ပေါင်း3သိန်းလောက်ရှိနေတဲ့လက်ရှိအထည်ချုပ်လုပ်ငန်းတွင်ကလုပ်ငန်းရှင်တွေကတော့အနည်းဆုံးအခချင်းငွေတရက်3600ကျပ်ပေးနိုင်တဲ့အခြေအနေမှမရှိတာကြောင့်ဆက်ယုံတွေပိတ်သိမ်းရမယ့်အနေအထားမှာရှိနေတယ်လို့ပြောဆိုလိုက်ကြတာဖြစ်ပါတယ်။အထက်ချုပ်လုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဦးမြင့်ဆိုကတော့
ကျွန်တော်တို့ဈေးကွက်ကသူများနိုင်ငံတွေလိုအမေရိကန်ဈေးကွက်တို့ဘာလို့ပုံမှန်နေနေမပွင့်သေးဘူးဥရောပဈေးကွက်ပွင့်တာလည်းနှစ်နှစ်တာကာလပဲရှိသေးတယ်။အဲလုပ်သားတွေမှာကလည်းဈေးကွက်ပွင့်လို့မြန်မာဆက်ဆက်ချုပ်ရတဲ့အချိန်ကာလကတိုးနေတဲ့အခါကျစွန့်ကျင်မှုဖြစ်ပေါ်ရတဲ့ပင်ကြားနေရတဲ့အချိန်လေးတွေမှာပဲရှိနေရသေးတယ်
။ဒါအပြင်မြန်မာအထက်ချုပ်လုပ်ငန်းဟာဒေတာရင်းကအထက်ချုပ်လုပ်ငန်းအကြီးအကျယ်လုပ်ခိုင်နေကြတဲ့ဘင်္ဂလားဒေ့ရှ်၊ဗီယက်နမ်၊ထိုင်းနဲ့တရုတ်တို့ကိုလည်းမမှီသေးတဲ့အနေအထားဖြစ်တယ်လို့အထက်ချုပ်လုပ်ငန်းရှင်အသင်းဥက္ကဋ္ဌကပြောပါတယ်။ဒါပေမဲ့အလုပ်ရှင်အလုပ်သမားကြားအနည်းဆုံးအခကြေးဝင်နဲ့ပတ်သက်ပြီးညှိနှိုင်းအဆင်ပြေသွားဖို့ကိုလည်းမျှော်လင့်ထားပါတယ်လို့သူကပြောပါတယ်။အထက်ချုပ်လုပ်ငန်းရှင်တွေဘက်ကတော့တရက်လုံအားက2500ကျပ်ကိုပဲပေးနိုင်တာဖြစ်တယ်လို့အဆိုပြုထားတာပါ။လက်ရှိအထည်ချုပ်လုပ်ငန်းတွေမှာတော့အထည်ချုပ်အလုပ်သမားတွေဟာနေစားကအနည်းဆုံး1500-1800ကျပ်လောက်နဲ့လုပ်ခိုင်းနေကြတာဖြစ်ပြီးဒီလုံအားကားကလည်းအတော်လေးလောင်းငှအောင်နေထိုင်နေကြရတာဖြစ်တယ်လို့တကုံစိတ်ကန်းအရှိပိုင်းအထည်ချုပ်အလုပ်သမားများတမကဝင်လဲဖြစ်အထည်ချုပ်အလုပ်သမားတဦးလဲဖြစ်တဲ့ကိုမိုးလင်းကပြောပါတယ်
။အဲ့လိုပိတ်သွားတယ်ဆိုရင်တော့ကျွန်တော်တို့မကြည့်ကြည့်ရလို့ဆိုလဲပိတ်သွားကြလုံးလက်မဲ့ဖြစ်ပြီးတော့အခုတောင်မခုဆဲလက်မှဟုတ်ဥတီမခေါ်ဥတီရလေးကျွန်တော်ဒီမန္တလေးတိစားမျိုးခေါ်တာအခုဒီနေ့တော့မန္တလေးဆိုဆိုအဲရောက်တော့မယ်နော်စနေတနင်္ဂနွေကတက်ကြည့်တော့မှာပေါ့နော်အဲ့တော့ဟိုမဟုတ်ဒီမရှိတဲ့အဆောင်မှာဘယ်လိုဖြစ်လာလဲဆိုကလေးဇာတိတာတော့ပြက်ကျင်လာတယ်ပေါ့ကြောဥမိုးလေးကျွန်တော်ဒီမှာအဆောင်မှာနာပါပါပါအခုဖြစ်စားတယ်ပါလဲဟန်ဆက်ပြောက်သွားလို့ဘာပြောက်သွားလို့ဖြစ်နေလဲအဲ့လိုလူကြီးထားတော့မှလည်းသိရတယ်ဒါလည်းပုံမှန်လည်းပတ်နေတော့မဟုတ်ပြီနဲ့သူကဒီလွမ်းနေတော့သူကဒီစားနေရတော့လည်းနည်းနည်းတော့ဖြီးတာပေါ့နော်ဟိုလက်မနဲ့လက်ရှိနဲ့ဆိုရင်လက်မရကြောက်တယ
်ဗျ။လက်ရှိမှာတော့အနည်းဆုံးအခချင်းကိုအငင်းပွားမှုကြောင့်အလုရှင်ဘက်ကရောအလုသမားတွေဘက်ကပါဆက်ယုံနေပိတ်သိမ်းရမယ့်အရေးကိုစိုးရိမ်မှုတွေရှိနေကြပါတယ်။အထည်ချုပ်လုပ်ငန်းရှင်အသင်းရဲ့ဥက္ကဋ္ဌဦးမြင့်ဆိုကတော့အခုကော်မတီကအဆိုပြုထားတဲ့လောက်ခလာစာ3600ကျပ်ပေးနိုင်ဖို့မြန်မာအထည်ချုပ်လုပ်ငန်းကိုအရင်ဆုံးဖွံ့ဖြိုးအောင်လုပ်ရမယ်လို့ထောက်ပြပြောဆိုပါတယ်။
နံပါတ်1ခုနကပြောတဲ့ဈေးကွက်ကအဆင့်မီဖို့ဖြစ်လာမယ်။နံပါတ်2ကကျွန်တော်တို့ရဲ့ဒီ infrastructure တွေကတိတဲ့တောင်းရင်းပြီးတော့ခိုင်မာဖို့လိုပါတယ်။နံပါတ်3ချက်ကတော့လုပ်သားတွေဘက်ကနေပြီးတော့အချိန်ပေးလိုက်ရင်သူတို့ကလည်းတိုးတက်ပါတယ်။အချိန်လေးယူပြီးကျွန်တော်တို့ production တက်အောင်လုပ်ရပါမယ်။နောက်တစ်ခုကကျွန်တော်တို့ရဲ့ investment ပစ္စည်းတွေဆိုရင်စက်ပစ္စည်းတွေက model တနည်းနဲ့တနည်း model တွေမတူကြဘူး။ကျွန်တော်တို့လက်ဝယ်မှာရှိတဲ့အချုပ်ဆက်စက်ပစ္စည်းတွေကလွန်ခဲ့တဲ့15နှစ်နှစ်20ကနေပြီးတော့ရတာလည်းစက်ပစ္စည်းဖြစ်နေပါဘူးဒီအဟောင်းအောင်ဆက်ယုံဒီမှာကတော့ inventory ဆက်စစ်တွေကိုသူတို့မလဲလည်နိုင်သေးတဲ့အတွက်ကိုလိုစွာမကောင်းတာလည်းပါတယ်ပေါ့နောက်လုပ်သားတွေဘက်ကလည်းအချိန်ပေးရမယ်ကျွန်တော်တို့ဘက်ကလည်းရင်းနှီးမြှုပ်နှံမှုအစ်စ်တွေလုပ်ဖို့လိုတယ်ဈေးကွက်ကြီးကြီးတွေရဖို့လိုတယ်ဒါတွေစင်ပြေလာလို့ရှိရင်လုပ်သားတွေညှော်လင့်တဲ့3600လောက်ဟာမျိုးကကျွန်တော်အချိန်တူတူတွင်းတွင်းမှာရောက်ရှိသွားမယ်လို့ကျွန်တော်တို့ကတော့ခန့်မှန်းထားကြပါ
လုံရှင်လုပ်သမားအစိုးရတို့ပါဝင်တဲ့အနည်းဆုံးအခချင်းငွေဆိုင်ရာအမျိုးသားအဆင့်ကော်မတီကအခြေခံလောက်ခနှုံသားကိုတရက်3600ကျပ်ပေးဖို့အဆိုပြုခဲ့တာဖြစ်ပါတယ်။ဒါကလည်းတနိုင်ငံလုံးမှာရှိတဲ့အလုပ်သမားတို့အတွက်အဆိုပြုထားတာဖြစ်ပါတယ်။ ဒီဆိုပြည့်ချက်ကိုတော့အထဲချုပ်လုပ်ငန်းရှင်တွေဘက်ကကန့်ကွက်နေကြတာဖြစ်ပါတယ်ရှင
်မတ်တင်ကြီးထိုက်ပြောပြတော့ပါအခုတစ်ခါတော့မြန်မာသတင်းတွေဘက်ကနေနိုင်ငံတကာသတင်းတွေကိုအလဲပေးကြပါတယ်ကူပါအမေရိကဖလာဘောလုံးပွဲအကြောင်းမပြောခင်မှာအမေရိကန်ကျူဘာဆက်ဆံရေးသတင်းကိုပြောပြကြပါတယ်ခုနှစ်လနီးပါးကြာမြင့်ခဲ့တဲ့ညီနိုင်မှုတွေပြီးမှာအမေရိကန်နဲ့ကျူဘာတို့ဟာဝါရှင်တန်နဲ့ဟာဗာနာမြို့တော်တို့မှာတန်ယုံတွေပြန်ဖွင့်မယ်လို့ပေါ်ထူးနေကကြေညာလိုက်ပါတယ်ဒါဟာဆယ်စုနှစ်များစွာတနိုင်ငံပေါ်တနိုင်ငံထားရှိခဲ့တဲ့ရန်လိုမှုတွေကိုဆုံးသတ်ဖို့လှုပ်ရှားလိုက်ခြင်းလည်းဖြစ်ပါတယ်။ဒါပေမဲ့အမေရိကန်ရဲ့ကုံသွယ်ရေးပိတ်ဆို့မှုတွေနဲ့ကျူဘာရဲ့လူခွင့်ချိုးဖောက်မှုတွေဟာဆက်ဆံရေးပြန်လည်တင်းမြစ်လာဖို့ကြိုးပမ်းရမှာအပိတ်ဆို့အတားဆီးတွေဖြစ်နေတယ်လို့ VOA သတင်းတော့ Victor BT သတင်းပေးပို့ထားတာကိုကိုကောင်းတက်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ Havana မြို့တော်ကအမေရိကန်တန်ယုံဟာအခုလကုန်ပိုင်းမှာပြန်ဖွင့်မယ်လို့ညွှန်လဲရပါတယ်။အမေရိကန်ကျူဘာနိုင်ငံကြားဆက်ဆံရေးတွေကိုပြန်လည်တည်ဆောက်မယ်လို့သမ္မတအိုဘားမားနဲ့ကျူဘာသမ္မတရော့ကတ်စ်တို့ကပြီးခဲ့တဲ့ဒီဇင်ဘာလတုန်းကကြေညာခဲ့ပြီးတရားဝင်တန်နမန်ရေးရာကောင်းလာစေဖို့လှုပ်ဆောင်ချက်တွေထက်ကနောက်ဆုံးပေါ်လှုပ်ဆောင်ချက်ဖြစ်ပါတယ်။တင်းမြှင့်နှွေးထွေးတဲ့ဒီဆက်ဆံရေးနဲ့လက်တင်အမေရိကတခွင်ပေါ်တည်ရောက်မှုကိုကြိုဆိုတယ်လို့ဘရာဇီးသမ္မတဒီလ်မာရူဆက်ကအမေရိကန်သမ္မတအင်ဖြူတော်မှာအင်္ဂါနေ့ကပြောကြားလိုက်ပါတယ
်။ It is really about the or putting an end to the last and lingering vestiges of the Cold War and it
အဓိကအကြောင်းရင်းကတော့စစ်အေးတိုက်ပွဲအကျဉ်းအကျံတွေကိုအဆုံးသတ်ကြဖို့ပါပဲ။ပြီးတော့ဒီလိုလှုပ်ချင်းအပြင်အမေရိကန်နဲ့အဲ့ဒီဒေသတစ်ခွင်လုံးရဲ့ဆက်ဆံရေးလည်းတိုးတက်သွားစေပါတယ်။အခုလိုပြုလုပ်ချင်းဟာလက်တင်အမေရိကတစ်ခုလုံးနဲ့ကမ္ဘာငြိမ်းချမ်းရေးအတွက်အရန်အရေးကြီးတယ်ဆိုတာကျွန်တော်အတိအမှပြုပြရစေ။အများကလည်းအတူယူသင်ပြီးအရေးကြီးတဲ့ဆက်ဆံရေးမျိုးဖြစ်ပါတယ
်။ဒါပေမဲ့လည်းအမေရိကန်လော့တော်ကပဲရုပ်သိမ်းနိုင်တဲ့ကုန်သွယ်ရေးပိတ်ဆို့မှုလိုမျိုးအခက်အခဲတွေရှိနေပါတယ်။ပြီးခဲ့တဲ့အပတ်ကလည်းအမေရိကန်အစိုးရကထုတ်ပြန်တဲ့နှစ်စဉ်လူခွေရေးဆိုင်ရာအစီရင်ခံစာထဲမှာကျူးဘားနိုင်ငံကအတိုက်ခံတွေကိုတရားမဝင်ဖမ်းဆီးတာတွေတည်င်းအချက်လက်ပိတ်ပင်တာတွေလိုမျိုးလူခွေရေးချိုးဖောက်မှုတွေရှိတယ်လို့ဖော်ပြထားပါတယ်။တယုံတွေပြန်ဖွင့်ခြင်းဟာဒီလိုပြဿနာတွေကိုကင်တွယ်တဲ့နေရာမှာနိုင်ငံလုံးအတွက်အထောက်အကူဖြစ်လာလိမ့်မယ်လို့ Rice တက္ကသိုလ်ကလက်တင်အမေရိကဆိုင်ရာသုံးသပ်သူ Mark Jones ကပြောပါတယ
်။ What the establishment of formal diplomatic relations within an embassy will do is allow the countries to begin addressing
နိုင်ငံသားတန်တမန်ဆက်ဆံရေးတည်ဆောက်ပြီးတယုံတွေဖွင့်လှစ်ထားခြင်းအပြင်ကျူဘာရဲ့လူခွင့်ချိုးဖောက်မှုတွေအမေရိကန်နိုင်ငံသားတွေအတွက်နစ်နာကြွေးကိစ္စတွေကျူဘာမှာနေထိုင်နေတဲ့အမေရိကန်ဝရမ်းပြည်တွေအမေရိကန်နိုင်ငံကလူသတ်မှုလိုမျိုးပြစ်မှုကြီးတွေချိုးဖောက်ပြီးကျူဘာကိုထွက်ပြေးတင်ဆောင်နေတဲ့သူတွေအဲ့လိုကိစ္စတွေကိုစတင်ကင်တွယ်ဖို့အခွင့်အလမ်းပွင့်လာပါလိမ့်မယ်။လက်မဲ့နှစ်တွေမှာတဖြည်းဖြည်းနဲ့ကျူဘာဟာဝရမ်းပြည်တွေခိုလွန်လို့မရနိုင်တော့တဲ့နေရာဖြစ်လာပါလိမ့်မယ
်။ဂျုံးစာအခုလိုပြောပေးမယ်ပုံနှွေးထွေးလာတဲ့အမေရိကန်ကျူဘာဆက်ဆံရေးကကျူဘာရဲ့တပါတီကွန်မြူနစ်စနစ်ကိုပြောင်းလဲမယ်လို့မထင်ပါဘူး။တခြားအနောက်တိုင်းနိုင်ငံတွေလည်းကျူဘာနဲ့တန်တမန်ရေးတွေပြုလုပ်ခဲ့ပေမဲ့ပြောင်းလဲခဲ့ခြင်းမရှိခဲ့ပါဘူး။အဲဒီလိုတန်ယုံတွေပြန်ဖွင့်နေဆိုတာသမ္မတအိုဘားမားကနာမည်ကောင်းရအောင်လုပ်တာဖြစ်တယ်။ကက်စထရိုအစိုးရအနေနဲ့ကျူဘာပြည်သူတွေကိုဆက်ဖိနှိပ်အောင်အားပေးရာရောက်တယ်လို့ဖလော်ရီဒါပြည်နယ်လော့တော်အမတ်အလီနာရော့စ်လက်တီနန်ကဝေဖန်ပြောဆိုလိုက်ပါတယ်။တချိန်တည်းမှာပဲအလီနာရော့စ်လက်တီနန်ထောက်ခံတဲ့ကျူဘာအစိုးရစက်ကျင်ရေးမူဝါဒတွေဟာလည်းကျူဘာပြည်သူတွေရဲ့လူခွင့်ရေးတိုးတက်အောင်လုပ်တဲ့နေရာမှာဘာတက်ရောက်မှုမှမရှိဘူးလို့ညူယောက်မြို့ Bruch College ကကျူဘာနိုင်ငံဆိုင်ရာသုံးသပ်သူ Ted Hankin ကပြောပါတယ်
။ Her strategy, the one that she favors, has failed. She's on the wrong side of this issue. Having diplomatic relations with Cuba.
သူထောက်ခံတဲ့ view ကမအောင်မြင်ပါဘူး။ဒီကိစ္စမှာသူကဗန်းမားနေပါတယ်။ကျူဘာနဲ့တန်တမာဆက်ဆံရေးရှိတယ်ဆိုတာကျူဘာဆိုရနဲ့အုပ်ချုပ်ရေးစနစ်ကိုထောက်ခံတယ်ဆိုတဲ့အတိအပယ်မဟုတ်ပါဘူး။ဆိုရတဲ့ပြည်သူတွေကိုပြစ်ပယ်ထားပြီးဆင်းရဲစေမဲ့အစားထိတွေ့ဆက်ဆံတဲ့အားပေးကူညီတဲ့ဆက်ဆံရေးမျိုးရှိရင်ကျွန်တော်တို့အနေနဲ့ကျူဘာမှာဩဇာလွှမ်းမိုးနိုင်ခြင်းပိုရှိပါတယ်
။ကျူဘာနဲ့ပတ်သက်တဲ့မူဝါဒပြောင်းတာဟာအမေရိကန်ဩဇာလွှမ်းမိုးမှုနဲ့အကျိုးစီးပွားအတွက်ဖြစ်ပြီးကျူဘာအစိုးရအပြောင်းအလဲတွေမဟုတ်ဘူးလို့ဟင်ကင်ကပြောပါတယ
်။ This is not a silver bullet. It's not a concession to the dictatorship. It's a concession to the US people.
ဒါဟာယောဂအကုန်ပျောက်တဲ့ဆေးမဟုတ်ပါဘူး။ကျူဘာအာဏာရှင်တွေကိုလည်းရောပေးလိုက်တာမဟုတ်ပါဘူးအမေရိကန်ပြည်သူလူထုကိုလည်းရောတာစင်ကျင်လုံးတရားနဲ့လက်တွေ့ကြခြင်းကိုလည်းရောတာဖြစ်ပါတယ
်တင်းမြလာတဲ့ဆက်ဆံရေးဟာတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးမူရစ်စေဝါတိုက်ဖြစ်ရေးဝရမ်းပြေးလိုက်လံဖန်စီရေးနဲ့မိသားစုတွေပြန်လည်ပေါင်းစည်းရေးကိစ္စတွေမှာနိုင်ငံခြားပူးပေါင်းဆောင်ရွက်နိုင်ဖို့အကြောင်းဖြစ်လာလိမ့်မယ်လို့ဟင်ကင်ကပြောပါတယ်ဒါပြင်တန်တမန်ဆက်ဆံရေးကောင်းလာတော့ကျူဘာပြည်သူတွေပေါ်ဖိနှိပ်တာကိုအမေရိကန်နိုင်ငံပေါ်အပြစ်ပုံချလို့မရတော့ပဲပြည်သူဆန္ဒကိုလိုက်ရောဖို့ဖိအားတွေများလာလိမ့်မယ်လို့လည်းဟင်ကင်ကပြောသားပါတယ်ခင်ဗျာ
အမေရိကန်ကျူဘာနိုင်ငံဆက်ဆံရေးနောက်ဆုံးဖြစ်ထွန်းတိုးတက်မှုအခြေအနေကိုကိုကောင်းထပ်ပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့အောက်စားသတင်းတပုတ်ဖတ်ကိုကြည့်အောင်ပါ ချီလီမှာကျင်းပနေတဲ့ကိုပါအမေရိကဖလားဖိုင်နယ်ကိုအင်ရှင်ချီလီအသင်းနဲ့အာဂျင်တီးနားတို့ဇနီးနေ့မှာဗိုလ်လူကြမှာဖြစ်ပါတယ်။အင်ရှင်ချီလီအသင်းကတော့သူတို့ကဘယ်အသင်းကိုမှမကြောက်သလိုချန်ပီယံဖြစ်ဖို့မျှော်လင့်တယ်လို့လည်းပြောလိုက်ပါတယ်။ဒါပေမဲ့သမိုင်းမှတ်တမ်းအချက်လက်တွေကတော့အာဂျင်တီးနားကအသာစီးရထားပါတယ်။ဖိုင်နယ်ပွဲပေါ်မှာအားကစားသမားတွေရဲ့ပြောကြားချက်တွေနဲ့ကျွမ်းကျင်သူတွေရဲ့ခံမှန်းချက်တွေကိုပြောပြပေးကြပါတယ်ခင်ဗျာ။2015ကိုပါအမေရိကဖလားဘောလုံးပွဲကတော့ဖိုင်နယ်ကိုရောက်လာပါပြီ။ဒီကြိမ်ဖိုင်နယ်မှာဗိုလ်လူကြမှာကအင်ရှင်ချီလီနဲ့မက်ဆီဦးဆောင်တဲ့နာမည်ကြီးအာဂျင်တီးနားပါ။ဆီးဖိုင်နယ်မှာချီလီကပီရူးကို2-2နဲ့နိုင်ပြီးအာဂျင်တီးနားကတော့ပါရာဂွေးကို6-2နဲ့နိုင်ခဲ့တာပါ။ချီလီအသင်းကောင်းဆောင်ကလော်ဒီယိုဘရာဗိုကတော့ချီလီအသင်းဟာဘယ်အသင်းကိုမှမကြောက်ဘူးလို့ပြောလိုက်တယ်လို့လေတန်းလူမီဒေါကလည်းချီလီပြည်သူတွေရဲ့ဆန္ဒပြအောင်ကစားမှာဖြစ်တယ်လို့ပြောလိုက်ပါတယ
်။ Esperemos que salgamos campeón, nosotros vamos a jugar para poder lograr el sueño
ကျွန်တော်တို့ချန်ပီယံဖြစ်ဖို့မျှော်လင့်ပါတယ်ကျွန်တော်တို့ရဲ့အိမ်မက်ချီလီပြည်သူအားလုံးရဲ့အိမ်မက်တွေကိုအကောင်အထည်ဖော်နိုင်အောင်ကစားတော်မှာပါကျွန်တော်တို့လုံးနိုင်တယ်ဆိုတာကိုပြခဲ့ပြီးပါပြီဒါပေမဲ့အာဂျင်တီးနားရဲ့ကစားမှာဆိုတော့တိတ်တော့လွယ်မှာမဟုတ်ပါဘူးသူတို့မှာအားကစားသမားကောင်းတွေရှိပါတယ
်ချီလီနီးပြဟော်ယေးဆမ်ပါယိုလီကတော့အာဂျင်တီးနားမှာကစားသမားကောင်းတွေအများကြီးရှိပြီးမဲ့နှစ်သင်းစလုံးမှာအခွင့်အရေးရှိတယ်လို့ပြောလိုက်ပါတယ
် Nos toca jugar contra una selección que vieneen un gran momento viene
ကျွန်တော်ကစားမယ့်အာဂျင်တီးနားကအကောင်းဆုံးအနေထားမှာရှိနေပြီးကစားသမားကောင်းတွေအများကြီးရှိပါတယ်ဒါပေမဲ့စိတ်သက်ပိုင်းဆိုင်ရာအရခံစားမှုတွေကလည်းအမျိုးမျိုးတွေ့နေရတော့ကျွန်တော်တို့နိုင်မယ်ဆိုတော့ယုံကြည်မှုကလည်းပိုများလာပါတယ
်ပြိုင်ပွဲတစ်လျှောက်ချီလီက73ဂိုးအာဂျင်တီးနားက10ဂိုးတွင်းထားပြီးတော့ဂိုးအများဆုံးတွင်းတဲ့နှစ်သင်းဖိုင်နယ်မှာတွေ့ကြတာဖြစ်ပါတယ်အခုလိုတိုက်စစ်အားအကောင်းဆုံးနှစ်သင်းတွေ့ကြမဲ့ဖိုင်နယ်ပွဲပေါ်မှာညီမလက်ရေးစင်ဂိုးသမားဟောင်းကိုရင်ထွေးပြောတာကတော့
ချီလီရဲ့သူ့နိုင်ငံမှာဒီစွာရီသူတို့လိုချင်တယ်။အာဂျင်တီးနားကလည်းဘာဖြစ်သူတို့ရဲ့ဂုံသိက္ခာသူတို့ရဲ့နာမည်ကြီးထိန်းဖို့အတွက်ချင်တယ်။ဘာကြောင့်လဲ World Cup မှာသူတို့မရခဲ့ဘူး။ဒါမှမဟုတ်ကိုပါအမေရိကလောက်မှာသူတို့ရမယ်ဆိုတဲ့ပုံကြီးကုံကြီးကအကုန်ဖွင့်ကစားကြလိမ့်မယ်။ဖွင့်ကစားရကုလားပြောတော့အဝါရီအနီလေးတန်းနဲ့တန်းပါလေ။အဝါရီအနီလေးတန်းဖို့ကအရေးကြီးသူတို့ကြားဖို့ဆိုတဲ့ဂုံသိက္ခာပိုင်းနဲ့ကစားလိမ့်မယ်
။ဘောလုံးဝေဖန်သုံးသပ်သူတွေကတော့ချီလီအသင်းကိုပြိုင်ပွဲတစ်လျှောက်ချေငိမ်ဆုံးလို့သတ်မှတ်ထားပြီးတော့အာဂျင်တီးနားအသင်းကတော့ဖိုင်နယ်ရောက်တဲ့အချိန်မှာအကောင်းဆုံးပုံစံရထားတယ်လို့သုံးသပ်နေကြပါတယ်။ဒီနှစ်သင်းရဲ့ခြေစွမ်းအနေအထားနဲ့ဘယ်လိုအားသာချက်တွေရှိသလဲဆိုတဲ့အပေါ်မှာကိုရင်ထွေးပြောတာကတော့
ချီလီဘက်မှာကစားနိုင်တဲ့အားကပရိသတ်အားရှိတယ်အိရှင်အား။အာဂျင်တီးနားတင်းပြီးဖိုင်နယ်တိုင်းချိန်ငင်းငင်းလေးနဲ့ကစားကွက်တိုင်းပြန်ကစားမယ်ဆိုရင်အာဂျင်တီးနားရဲ့အားချီလီတဲ့တာတယ်။တယောက်ချင်းဝန်းတင်းလိုက်ကောကစားတာရှိတယ်ဥပမာဘရာဇီးဆိုရင်ဘရာဇီးမှာကစားနိုင်တာဆိုလို့နေမှာတယောက်ပဲရှိတယ်။ကျန်တာဖြည့်တယ်လားတော့ပဲ။ဒါပေမဲ့အာဂျင်တီးနားကကျွန်တော်မက်ဆီကဥဆောင်ပြီးကစားတယ်။သူကပလေးမေကာသူ့နောက်မှာလိုက်ရမီလိုက်ကစားတဲ့ရှိတယ်။ခံစစ်အနေနဲ့လည်းအသင်းလိုက်ဆင်းလာတယ်။ကောင်းတာအပြတ်ပြန်ပြီးလို့ပြန်ကစားလိုက်နေသူကအသင်းလိုက်ကြီးပြန်ကစားသွားတဲ့အခါကျပိတ်ချောက်ဖို့ကောင်းတယ်။ခုနောက်ဆုံးကျွန်တော်ဆီမီဖိုင်နယ်မှာကျွန်တော်တို့ပါရိုကီကိုကစားသွားတဲ့ကစားကွက်ကတော်တော်ကြီးကိုလှလှပပကစားသွားလို့6-2ဆိုတာဆီမီဖိုင်နယ်မှာတော်တော်ကြီးဖြစ်သွားတဲ့ပွဲ
။တမိုင်းမှတ်တမ်းတွေရအမေရိကဖလားကိုချီလီကအင်ရှင်6ကြိမ်လုခဲ့တာမှာအာဂျင်တီးနားကချီလီမြေမှာ4ကြိမ်ပိုဆွဲမှုပါတယ်။နှစ်သင်းထိပ်တိုက်တွေ့မှုမှတ်တမ်းအရတော့အာဂျင်တီးနားက58ကြိမ်နိုင်22ပွဲတည်ကြပြီးတော့ချီလီက6ကြိမ်ပဲနိုင်မှုပါတယ်။ဒါပေမဲ့ချီလီဟာအာဂျင်တီးနားကိုကိုပါအမေရိကဖလားမှာတခါမှမနိုင်ဘူးပဲ2010ကမ္ဘာဖလားခြေစစ်ပွဲမှာတခါပဲပြိုင်ပွဲမှာနိုင်ထားတာပါ။ဆိုတော့ဒီပွဲအပေါ်ကိုရင်ထွေးကရောဘယ်လိုသုံးသပ်ပါသလဲ။
ကျွန်တော်ရဲ့ခြေရင်ချက်ကတော့ကျွန်တော်အာဂျင်တီးနားဘက်မှာကျွန်တော် 85% လောက်ကိုကျန်အာဂျင်တီးနားဘက်ကရက်တည်ပဲတာသူတို့ကစားနေတဲ့ကစားကွက်တိုင်းပညာတိုင်းကျွန်တော်ကြည့်မယ်ဆိုရင်အာဂျင်တီးနားက 85% လောက်ကိုအပေါ်ပြီးမှရှိနေပါတယ
်မတန်းနေအစင်လာတွေအရတော့အာဂျင်တီးနားဘက်မှာရှိပေမဲ့အာဂျင်တီးနားအသင်းနိုင်ငံတကာပွဲမှာနောက်ဆုံးဘူးဆွဲခဲ့တာ1993ကိုပါဖလားမှာဖြစ်တာကြောင့်အခုဆိုရင်စူဖလားနဲ့ဝေးနေတာ22နှစ်ရှိသွားပါပြီတကယ်လို့သာအာဂျင်တီးနားဘူဆွဲခဲ့မယ်ဆိုရင်တော့ကိုပါဖလားကို14ကြိမ်ရပြီးတော့ဥရုဂွေးနဲ့အတူအောင်မြင်ဆုံးအသင်းဖြစ်လာမှာပါချီလီအသင်းနိုင်ခဲ့ရင်တော့ဒါဟာချီလီအတွက်နိုင်ငံတကာပြိုင်ပွဲမှာပထမဆုံးအကြိမ်ဘူဆွဲတာဖြစ်မှာပါဆိုတော့အာဂျင်တီးနားကပဲ22နှစ်ကြာပျောက်ဆုံးနေတဲ့အောင်မြင်မှုကိုပြန်ယူနိုင်မလားအင်ရှင်ချီလီတွေပဲတနိုင်ငံလုံးအောင်ပွဲခံသွားကြမလားဆိုတာကတော့မလွတ်တမ်းစောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတူ 24, 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ပြည်ထောင်အမေရိကန်တန်ကနေဇူလိုင်4ရက်တနင်္ဂနွေအစနေနေ့မနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုမနက်9:00နာရီထိလိုင်းဒိုမီတာ32 40 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာနားဆင်ရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်စတာတွေကိုနားဆင်ရမှာဖြစ်သလိုအပတ်စဉ်အမျိုးသမီးကဏ္ဍမှာဆိုရင်တော့
America can't succeed unless you succeed.
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲဝင်မှုပြင်ဆင်နေတဲ့နိုင်ငံသားရေးဝန်ကြီးအောင်ဟီလရီကလင်တန်ပထမဆုံးမဲဆွယ်စီအိုဟောပြောသွားတာနဲ့ပတ်သက်ပြီးတော့အမျိုးသမီးကဏ္ဍမှာနားဆင်ရမှာဖြစ်ပါတယ်။အဲဒီနောက်မှာတော့အပတ်စဉ်သိပ္ပံနဲ့ဤပညာကဏ္ဍကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီထဲကမှအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုနားဆင်ရမှာပါ။မတ်ခွန်ညိုကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ။
The Wall Street Journal မှာဆောင်းပါရှင်ရှီဘန်နီမထန်နီကမြမပြည်တလှစီယုံရေးတွေထွက်နေတဲ့ဒေါအောင်ဆန်းစုကြည်ဟာအ ਨੇ ဆုံးရခိုင်ပြည်နယ်ကိုတော့ရှောင်ကွင်းသွားနေတာသိသာတယ်လို့ရေးသားထားပါတယ်။ရိုဟင်ဂျာရေးကဒေါအောင်ဆန်းစုကြည်ရဲ့နိုင်ငံရေးမှာမိဘွားစားတစ်ခုလို့ဖြစ်နေပါတယ်။လူနည်းစုတွေကိုလူများစုတွေကခွဲခြားဆက်ဆံတာမျိုးမလုပ်သင့်ဘူးလို့ဒေါအောင်ဆန်းစုကြည်ကရခိုင်လူမျိုးတွေအတွက်မမျှမတအပြစ်တင်ခဲ့လို့ရခိုင်လူမျိုးတွေကဒေါအောင်ဆန်းစုကြည်ကိုစိတ်ပြတ်နေကြပြီးဒေါအောင်ဆန်းစုကြည်ကလည်းရခိုင်ကိုလာဖို့အစီအစဉ်မရှိဘူးလို့ရခိုင်ပြည်နယ်ရဲ့ NLD ဥက္ကဋ္ဌဦးဆန်းရွှေထွန်းကပြောပါတယ်တဖက်မှာလည်းရိုဟင်ဂျာတွေမြန်မာပြည်တွေကထွက်ပြေးနေကြတာနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ကနှုတ်ဆက်နေတဲ့အတွက်ပြည်ပကဝေဖန်မှုတွေကိုလည်းခံနေရပါတယ်။ဗုဒ္ဓဘာသာအများစုဖြစ်တဲ့မြန်မာနိုင်ငံအတွင်းမှာဒီရိုဟင်ဂျာအရေးကြောင့်ဒေါအောင်ဆန်းစုကြည်ရဲ့ NLD ပါတီဟာမြန်မာပြည်ကိုဒီမိုကရေစီနီးကျတဲ့အနာဂတ်ဖြစ်အောင်ပြုပြင်ပြောင်းလဲနိုင်ရေးလုံလောက်တဲ့အမတ်နေရာရဖို့ညှင်းပယ်ခံရနိုင်တယ်မလွယ်လှဘူးလို့ဆောင်းပါရှင်ကရေးသားထားပါတယ်။ Asian Review Online Magazine မှာတော့ငင်းချင်ရေးလုံးဝမရှိတာနဲ့စာရင်ငင်းချင်ရေးတစ်စိတ်တစ်ပိုင်းကပို့ပြီးတော့မကောင်းပေဘူးလားလို့မေးခွန်းနဲ့အစချီထားတဲ့စောင်းပါရှင်အောင်နိုင်ဦးကတော့ဖက်ဒရယ်စနစ်တည်တာလင်းအပြစ်ရရေးနဲ့နိုင်ငံရေးအရာညှိနှိုင်းရေးတွေစီဆက်လက်နိုင်မယ်တခုတည်းသောအကြောင်းဖြစ်တယ်ဆိုတာကိုအစိုးရရောလက်နက်ကင်တွေဘက်ကပါအတိအမှတ်ပြုပုံရတယ်လို့ရေးသားထားပါတယ်လွတ်တော်ရွေးကောက်ပွဲတွေကနိုဝင်ဘာဆိုရင်ပဲရောက်လာပါတော့မယ်။တကယ်လို့အပြစ်ရရေးကိုဩဂုတ်လထဲမှာသဘောတူလက်မှတ်မထိုးနိုင်ကြဘူးဆိုရင်အစိုးရဘက်ကရွေးကောက်ပွဲမဲဆွယ်စီယုံရေးတွေကိုရောငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုပါကြောင်ထိုးထားလိုက်ပါလိမ့်မယ်။အစိုးရအနေနဲ့ရွေးကောက်ပွဲအကျိုးငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်တခုခုလုပ်တယ်လို့ဆုံးဖြတ်ပြီးလက်နက်ကင်အကုန်လုံးမပါလဲလက်မှတ်ထိုးဖို့စန္ဒရှိတဲ့အဖွဲ့နဲ့ပဲလက်ရှိသဘောတူထားတဲ့အချက်တွေနဲ့မပြောင်းလဲတော့ပဲလက်မှတ်ထိုးသွားတာမျိုးလည်းဖြစ်နိုင်ပါတယ်။အများကလည်းတိုက်ပွဲတွေမငြိမ်သက်လို့ရွေးကောက်ပွဲကိုထိခိုက်လာမှာမျိုးစိုးရိမ်နေကြပါတယ်။မြန်မာပြည်အတွက်အကောင်းဆုံးရလဒ်ကိုလိုချင်ရင်တော့လက်နက်ကင်အဖွဲ့အားလုံးအနေနဲ့တနိုင်ငံလုံးအပြည့်ရရေးသဘောတူညီချက်ကိုမျက်နှာသမျှမြန်မြန်လက်မှတ်ထိုးကြဖို့သာရှိပါတယ်လို့ရေးသားထားတဲ့စာအုပ်ကတော့ဇူလိုင်လ2ရက်နေ့ Asian Review Online Magazine စာဆောင်မှာဖတ်ရှုနိုင်ပါတယ်ရှင်။တွေ့နေကြမဟုတ်တဲ့ HIV ကိုမြန်မာ truck ကမောင်းသူတယောက်စီမှာတွေ့ရတဲ့အကြောင်းစက်မကြီးသတင်းဆောင်ပါတစ်ပုဒ်ကိုလည်းပြောပြပေးပါဦးမယ်။ကုမင်းတက္ကသိုလ်တတ္တဗေဒဌာနကသိပ္ပံပညာရှင်တွေဟာယူနန်ပြည်နယ်စစ်ဆေးရေးဂိတ်တစ်ခုမှာမြန်မာအဝေးပြေးကား driver ရဲ့သွေးကိုထုတ်ယူစစ်ဆေးတဲ့အချိန်အရှုပ်ထွေးဆုံး HIV virus ပိုးပုံသဏ္ဍာန်တစ်မျိုးကိုတွေ့ရတယ်လို့ဆိုပါတယ်။သွေးနမူနာထဲမှာ HIV ဗီဇ6မျိုးလုံးကိုတွေ့နေရပြီးလက်ရှိတွေ့ရှိထားသမျှ HIV ပိုးတွေထဲမှာတော့အဆန်ပြားဆုံးအရှုပ်ထွေးဆုံးပိုးဖြစ်တယ်လို့ဆိုပါတယ်။အခုတွေ့ရတဲ့ HIV virus ပိုးအသစ်ဟာပိုးပြီးတော့ကူးစက်မြန်တာမျိုးဒါမှမဟုတ်ပိုးပြီးပြန့်နှံ့လာတာမျိုးဖြစ်လိမ့်မယ်လို့မဆိုလိုပေမဲ့လည်းနေဆက်ဒေတာမှာတော့ဒီ HIV ကူးစက်ရောဂါပိုးအသစ်နဲ့ပတ်သက်လို့အလေးအနက်စဉ်းစားစရာဖြစ်လာနိုင်တယ်လို့ PhD ကျောင်းသားတစ်ယောက်ဖြစ်တဲ့ဇော်ယန်ဟင်းယာအမေရိကန်က HIV သုတေသနဂျာနယ်မှာရေးသားထားပါတယ်ရှင်
။ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုမတ်ခွာညိုစူးစီးတင်ဆက်ပေးသွားတာဖြစ်ပါတယ်။ပတ်စဉ်ကဏ္ဍတွေကိုလည်းမပေးခင်မှာ American Indian 3 နှုန်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ဒေါ်လာလာတန်းကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ။
နှစ်တွေတင်ပြပေးမယ် ATM အသုံးကတော့
out of touch
ဖြစ်ပါတယ်စာလုံးပေါင်းက out out of off out of ကအပြင်ဘက်ရောက်နေတာ touch ကထိတွေ့မှုဆိုတော့စကားစုတစ်ခုလုံးရဲ့တိုက်ရိုက်ဒီပေကတော့ထိတွေ့မှုအပြင်ဘက်ရောက်နေတာပေါ့ ATM ဆိုရဲတော့ဗိုက်ဒီပေကတော့ခုခုနဲ့အဆက်ပြနေတာတခုခုနဲ့ထိတွေ့မှုအလန်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ဟာ
If you want to get a good job these days you can't be out of touch with the latest technology
ခုခင်မှာအလုပ်ကောင်းကောင်းရကြည်ရင်တော့နောက်ဆုံးပေါ်နည်းပညာတွေနဲ့ထိတွေ့မှုကင်းကွာနေလို့မဖြစ်ဘူးလို့ဒီပေရပါတယ် George ကိုပြတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ဟာ
If you want to get a good job these days, you can't be out of touch with the latest technology.
ခုခုနဲ့အဆက်ပြနေတာ၊တခုခုနဲ့ထိတွေ့မှုအလန်းဝေးနေတာ၊တခုခုနဲ့ထိတွေ့မှုကင်းကွာနေတာကို ATM အသုံးရဘယ်လိုပြောမလဲ?
Out of touch.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ်။
ဟလာဒါစီဇန်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပြီးတော့မှာဖြစ်ပါတယ်အရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ရမှာပါ2016ခုနှစ်မျိုးသမီး2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲဝင်ဖို့ပြင်ဆင်နေတဲ့နိုင်ငံသားရေးဝန်ကြီးဟောင်းဟယ်လရီကလင်တန်ဟာပထမဆုံးမဲဆွယ် CEO ဟောပြောပွဲကိုကျွန်တော်13ရက်နေ့ကနယူးယောက်ပြည်နယ်မှာကျင်းပခဲ့ရမှာသူဘာကြောင့်ရွေးကောက်ပွဲဝင်ဖို့ဆုံးဖြတ်ခဲ့ရတဲ့အကြောင်းကိုယာရဖော်ပြခဲ့ပါတယ်လက်ရှိသမ္မတရွေးကောက်ပွဲဝင်ပြိုင်ဖို့ကြေညာခဲ့သူတွေနဲ့တဦးတည်းသောအမျိုးသမီးဖြစ်သူကနိုင်ငံအတွက်ဘလို့စွမ်းဆောင်ပေးလို့တဲ့အကြောင်းပြောကြားခဲ့တဲ့မိန်ကွန်းကနေကောက်နှုတ်ပြီးတော့ဒီသတင်းပတ်အမျိုးသမီးခန္ဓာမှာဒေါ်လာလာသန်းကတင်ပြထားပါတယ်ခင်ဗျာ
Cause it only serves to make me more determined to achieve my final goal.
America can't succeed unless you succeed. That is why I am running for President of the United States.
ဒီကံပြည်တော်စုနေနဲ့နိုင်ငံသားတွေအောင်မြင်မှနိုင်ငံကြီးလည်းအောင်မြင်မှပါဒီလိုအောင်မြင်အောင်ခေါင်းဆောင်မှုပေးနိုင်မှုကျမအမေရိကန်နိုင်ငံရဲ့သမ္မတရွေးကောက်ပွဲဝင်ရှင်ပြန်ရခြင်းဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားဝင်ကြီးဟောင်းဟီလရီကလင်တန်က2016မှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာသူဝင်ရှင်ပြိုင်ဖို့ကြေညာအပြီးနယူးယောက်မြို့မဲဆွယ်လှုပ်ရှားမှုမှာဇွန်လ17ရက်နေ့ကအခုလိုပြောခဲ့တာဖြစ်ပါတယ်အသက်68နှစ်အရွယ်ရှိပြီဖြစ်တဲ့ကလင်တန်အင်းနေနဲ့သမ္မတကတော့လည်းဖြစ်ခဲ့တဲ့အပြင်ထဲလွတ်တော်အမတက်တန်းနှစ်ကြိမ်ထမ်းဆောင်ပြီးအမေရိကန်နိုင်ငံသားကြီးဝင်ကြီးဖြစ်လေတက်တန်းတစ်ကြိမ်ထမ်းဆောင်ခဲ့သူဖြစ်ပါလေသူဘာကြောင့်သမ္မတရွေးကောက်ပွဲဝင်ရပါတလေ
I'm running to make our economy work for you and for every American for the successful
ဒီမှာရွေးကောက်ပွဲဝင်ရတာကတော့နိုင်ငံရဲ့စီးပွားရေးဟာနိုင်ငံသားတိုင်းအကျိုးအတွေ့တည်ပိုးပေးစေနိုင်ဖို့ဖြစ်ပါလေအောင်မြင်တဲ့လူတွေအတွက်ရောရုန်းကန်နေတဲ့လူတွေအတွက်ရောတီထွင်ကြံစားသူတွေအတွက်ကောခင်မီနီးပညာရှင်တွေအတွက်ကောယောဂါကုထုံးရှာဖွေနိုင်ကြတဲ့စိတ်သိပ္ပံပညာရှင်တွေအတွက်ကောစိတ်ယုံအလုပ်သမားတွေဇပွဲတို့တွေညဆိုင်ဆင်းတဲ့သူနာပြုတွေနိုင်ပေါင်းများစွာကားမောင်းရတဲ့ထရက်ကားသမားတွေကျမတို့တွေစားနပ်ရိက္ခာစိုက်ပျိုးပေးတဲ့လေသမားတွေနိုင်ငံလုံခြုံရေးတွေဆောင်ရွက်ပေးတဲ့စစ်မှုထမ်းတွေအပြင်သေစာစီးပွားရေးလုပ်ငန်းရှင်တွေအလျှော့မပေးအလဲထိုးမခံတဲ့သူတွေအတွက်ကိုစားပြုဖို့ဖြစ်ပါတယ်လို့ Mrs. Clinton ကပြောသွားတာဖြစ်ပါတယ်။ဒါအပြင်သူ့ဘဝမှာအောင်မြင်မှုဆိုတဲ့ခံယူချက်နဲ့ပတ်သက်ပြီးတော့လေ
I believe that success isn't measured by how much the wealthiest Americans have but by how many children climb out of poverty.
ဘဝမှာအောင်မြင်မှုဆိုတာအမေရိကန်နိုင်ငံသားတွေဘယ်လောက်ချမ်းသာကြသလဲဆိုတာနဲ့ကျွန်မမတိုင်းတာပါဘူး။ကလီးပနီယောက်ဆင်းရဲတွင်းကထွက်နိုင်ကြသလဲအသေးစားစီးပွားရေးလုပ်ငန်းရှင်တွေဘယ်လောက်အောင်မြင်မှုရကြသလဲလူငယ်တွေအကျွေးမပြေပဲကောလိပ်ကျောင်းဘယ်နှဦးတက်နိုင်ကြသလဲအလုပ်ကိုင်ခေါင်းတွေဘယ်နှဦးရကြသလဲအောင်မြင်တဲ့လူတွေဘယ်နှဦးရှိပြီးအဲ့ဒီဘဝမှာဆက်အောင်မြင်အောင်ဘယ်နှဦးဆက်ထိန်းထားနိုင်ကြသလဲဒါတွေနဲ့ကျမအောင်မြင်မှုကိုတိုင်းတတာဖြစ်ပါတယ်လို့ Mrs. Clinton ကပြောသွားတာဖြစ်ပါတယ်သူ့အနေနဲ့ဒီလိုခံယူချက်ကို နိုင်ငံရေးကတဆင့်သိမြင်လာတာမဟုတ်ပဲသူ့မိသားစုအထူးသဖြင့်အသက်60နှစ်အရွယ်မှာကွဲလွန်နေပြီဖြစ်တဲ့သူ့မိခင်ဒေါ်ရသီရော့ဒမ်စီကတဆင့်ရလာခဲ့တာဖြစ်တယ်လို့လည်း Mrs. Clinton ကဆက်ပြောခဲ့ပါတယ
် My mother taught me that everybody needs a chance and a champion She knew what it was like
ကျမကိုဆုမခဲ့တာကလူတိုင်းနေနဲ့အခွင့်အရေးရတင်ကြတယ်လို့ကုညီဆောင်မပေးသူတွေလည်းရှိရမယ်ဆိုတာပါပဲသူ့ဘဝမှာအဲ့ဒီနှစ်ချက်မရှိဘဲနဲ့သူနေခဲ့ရတဲ့အခါတွေနဲ့ကြုံတွေ့ခဲ့ရတာဖြစ်ပါတယ်ကျမမေရဲ့မိဘတွေကသူ့ကိုစွန့်ပစ်ခဲ့ကြတယ်သူဟာအသက်16နှစ်အရွယ်မှာသူ့ခြေထောက်ပေါ်သူရက်ခဲ့ပြီးသူ့အနေနဲ့အဲ့ဒီအရွယ်မှာအိမ်ပေါ်အဖြစ်နဲ့လုခဲ့ရတာဖြစ်ပါတယ်ဒါကြောင့်လဲကျမအနေနဲ့အရွယ်ရောက်လာတဲ့အခါကျမမိကူမိခဲ့တာကတော့ဘာကြောင့်ဒီလောက်ကြမ်းတမ်းတဲ့ဘဝကိုခံနိုင်ရရှိနိုင်တယ်ဆိုတဲ့အချက်ပါပဲသူ့ရဲ့အဖြေကတော့
You know what her answer was? Something very simple. Kindness from someone who believed she mattered. The first grade
ကျမအမေရဲ့အဖြေကတော့ရှင်းပါတယ်။ကျေနပ်သနာမှုပါပဲ။ဒါအပြင်လူတူဘော်ကျူနာထားတတ်ဖို့ပါပဲ။ကျမအမေကနီလေစာဝယ်စားဖို့မတတ်နိုင်တော့သူငယ်တန်းပြဆီယမတူကသူစားဖို့အတွက်ပါမုတ်ပူယူလာပေးခဲ့တယ်။ကျမအမေအိမ်ပေါ်လုတဲ့အင်ရှင်ကလည်းကျမမေအိမ်လို့ပြီးအောင်လုံနိုင်သပြီးတော့ကျမမေကိုအထက်တန်းချောင်းပြတဲ့ခေတယ်။ခုလိုကျမမေပေါ်ယုံကြည်တဲ့လူရှိခဲ့လို့လေကျမမေကကျမပေါ်ယုံကြည်ခဲ့တာဖြစ်ပါတယ်လို့ Mrs. Clinton ကရှင်းပြခဲ့တာဖြစ်ပါတယ်။ဒါကြောင့်လေသူ့ရဲ့ခံယူချက်နဲ့ပတ်သက်ပြီးတော
့ I believe with all my heart in America and in the potential of every American to meet every challenge.To be resilient no matter what the world throws at you.
ကျမအနေနဲ့အမေရိကန်ပြည်ထောင်စုပေါ်ယုံကြည်မှုရှိသလိုအမေရိကန်နိုင်ငံသားတိုင်းရဲ့စွမ်းဆောင်နိုင်မှုပေါ်မှာလည်းကျမအပြည့်အဝယုံကြည်မှုရှိပါတယ်။အကဲဆတ်မှုတိုင်းကိုရင်ဆိုင်နိုင်တယ်။ဘဝမှာဘယ်လောက်အခက်အခဲကြီးပါစေခံနိုင်ရရှိတယ်။အခက်အခဲဆုံးပြဿနာတွေကိုဖြေရှင်းနိုင်တယ်။ဒါတွေအားလုံးကိုအမေရိကန်နိုင်ငံသားတွေအနေနဲ့လုံနိုင်စွမ်းရှိကြတယ်လို့ကျမယုံကြည်တယ်။ကျမကိုယ်တိုင်လည်းမြင်တွေ့ခဲ့ရလို့ဖြစ်ပါတယ်လို့ Mrs. Clinton ကပြောသွားတာဖြစ်ပါတယ်။သူ့အနေနဲ့လူငယ်ဘဝကသတင်းပတ်ကုံကြားအွားချိန်မှာအလုတ်ဆင်းညတဲ့ Mexican လယ်သမားတွေရဲ့ခလေးတွေကိုထိမ့်ပေးခဲ့တယ်လို့နောက်ပိုင်းဥပဒေကြောင်းသားဘဝနဲ့လယ်သမားတွေနဲ့သူတို့ခလေးတွေဘဝတိုးတက်ရေးအတွက်လွှတ်တော်မှဆော်အော်ပေးခဲ့တဲ့အပြင်ဥပဒေဘဝရအပြီးမှလည်းပထမဆုံးလူကစင်ရဲသားတွေရဲ့ခလေးတွေရေးကိုရှေ့ရှုဆောင်ရွက်ပေးခဲ့တာဖြစ်တယ်လို့ဆိုပါတယ်။သူ့အနေနဲ့တိမ်တက်တိမ်ဆင်းသွားပြီးညာရီချုပ်တဲ့ခလေးဘယ်နှစ်ယောက်ကြောက်မသွားနိုင်တဲ့ဆိုတာကိုစီးရင်ကောက်ခဲ့ပြီးသူတို့ပညာသင်ခွင့်ရရရအောင်ဥပဒေပြဋ္ဌာန်းပေးရတွေ့လဲချိုးပန်းခဲ့တယ်လို့ Mrs. Clinton ကပြောပြခဲ့ပါတယ်။ဒါအပြင်စီးရဲလို့ရှေ့နေမတတ်နိုင်တဲ့လူတွေကိုကိုစားပြုတဲ့အနေနဲ့လည်းအခမဲ့ရှေ့နေလိုက်ပေးခဲ့လို့သူ့ဘဝမှာဒုက္ခကြုံတွေ့ခဲ့ရတဲ့လူတွေနဲ့ဆက်ဆံခဲ့တဲ့အတွေ့အကြုံတွေအများကြီးရှိခဲ့တာဖြစ်တယ်လို့လည်း Mrs. Clinton ကပြောပါတယ်။မကြသေးမီကသူတွေ့ကြုံခဲ့တဲ့အမျိုးသမီးတစ်ဦးနဲ့ပတ်သက်ပြီးတော့လေ
Just weeks ago I met another person like that, a single mom juggling a job and classes at community college.
လူငယ်တဲ့သတင်းပါနေငယ်ကကျမအမျိုးသမီးတစ်ဦးကိုစုံခဲ့ပါတယ်။အိမ်အောင်ကွေးနေပြီးခလေး၃ယောက်နဲ့သူကဘဝကိုရုန်းကန်နေရပါတယ်။သူ့ဘဝအနေနဲ့ခက်ခဲမယ်ဆိုတာကိုသူကလက်ခံထားပါတယ်။ဒါပေမဲ့လို့လေသူကျမကမိခဲ့တာကတော့သူ့လူမျိုးရုန်းကန်နေတဲ့မိသားစုတွေအခြေအနေပိုကောင်းလာအောင်ကျမဘယ်လိုလုပ်ပေးနိုင်သလဲဆိုတာပါပဲအဲ့ဒီလိုအမျိုးသမီးအကျိုးတွေဆောင်ရွက်ပေးနိုင်ဖို့အပြင်နိုင်ငံရဲ့အကျိုးတွေတွေဆောင်ရွက်ပေးနိုင်ဖို့ကျမသမရရွေးကောက်ပွဲကိုဝင်တာဖြစ်ပါတယ်လို့ Mrs. Clinton ကပြောသွားတာဖြစ်ပါတယ်ဒါကြောင့်လေပြည်သူတွေအတွက်ရုန်းကန်မှု400ဖြစ်တဲ့နိုင်ငံရဲ့စီးပွားရေးဟာနိုင်ငံသားတိုင်းတွေဖြစ်ရမယ်ဆိုတဲ့အချက်နဲ့လူမှုရေးအခြေအနေနိုင်ငံတကာမှာအမေရိကန်ပြည်ထောင်စုကောင်းဆောင်မှုအကောင်းလာရေးပြင်အမေရိကန်အစိုးရတွင်ပြုပြင်ပြောင်းလဲရေးတွေကြိုးပမ်းသွားမှာဖြစ်တယ်လို့လည်း Mrs. Clinton ကကြေပေးပြောကြားသွားပါတယ်။နိုင်ငံအတွက်ရည်ကြီးဆုံးယင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့လည်းသူက
Now building an economy for tomorrow also requires investing in our most
နိုင်ငံရဲ့အနာဂတ်စီးပွားရေးတည်ဆောက်ရမှာလူတွေနဲ့ပတ်သက်လို့ယင်းနှီးမြှုပ်နှံမှုကအရေးကြီးဆုံးဖြစ်ပါတယ်။အထူးသဖြင့်ကလေးသူငယ်တွေနဲ့ဆက်ရမှာဖြစ်ပါတယ်။ဒါကြောင့်လေမူဂျိုကျောင်းနဲ့နီကလီတင်းကျောင်းတွေဟာအမေရိကန်နိုင်ငံသားတိုင်းလက်လန်းပြနိုင်စေဖို့ကျမအဆိုပြုပေးသွားမှာဖြစ်ပါတယ်လို့ Mrs. Clinton ကပြောသွားတာဖြစ်ပါတယ်။2016ရွေးကောက်ပွဲမှာ မြို့မီတွေရဲ့မဲဟာနဲ့ရေးကြည့်တဲ့အတိုင်းအခုလိုကလေးသူငယ်ပြုစုရေးမှအားပြီးတဲ့အဆိုပြုချက်ဟာမြို့မီတွေရဲ့ထောက်ခံမှုအများစုကိုရရှိဖို့အလားအလာကောင်းတယ်လို့ဆိုရမှာလည်းဖြစ်ပါတယ်မစ္စစ်ကလင်တန်ကညီကုန်းမှာကမ္ဘာအင်အားကြီးဆုံးအမေရိကန်နိုင်ငံရဲ့သမ္မတရဲ့တာဝန်ဟာတိတ်ကိုကြီးလေးတဲ့တာဝန်ဖြစ်တဲ့အကြောင်းသမ္မတကတော့တူဖြစ်ခဲ့တဲ့သူ့ရဲ့တွေ့ကြုံကိုအခြေခံပြီးအခုလိုပြောကြားခဲ့ပါတယ
် I know how hard this job is I've seen it up close and personal All our presidents come into office looking so vigorous And then we watch their hair grow grayer and grayerWell, I may not be the youngest candidate in this race. But,
ကျွန်တော်ကူတွေ့ပါပဲ။ကျွန်တော်နိုင်ငံရဲ့သမ္မတတွေစတာဝန်ထမ်းဆောင်ခြင်းမှာတော့အမှန်အပြည့်နေပေါ့။နောက်ပိုင်းကျတော့သူတို့သပင်းတွေဖြူတဲ့ပိုးဖြူလာရတာကိုတွေ့ရပါတယ်။ကျွန်မအနေနဲ့ဒီသမ္မတရွေးကောက်ပွဲဝင်သူတွေနဲ့အသက်အငယ်ဆုံးဖြစ်ချင်မှဖြစ်မှာပါ။ဒါပေမဲ့လို့လေကျွန်မအမေရိကန်သမိုင်းမှာတော့အသက်ငယ်ဆုံးမျိုးသမီးသမ္မတအဖြစ်မှတ်တမ်းတင်ခါရမှာဖြစ်ပါတယ်လို့ Mrs. Clinton ကပြောကြားခဲ့တဲ့အကြောင်းတင်ပြရင်ဒီသတင်းပါမြို့သမီးများခန္ဓာကိုညှိကုံးချုပ်အပ်ပါတယ်ရှင
်တော်လာတဲ့စီစဉ်တင်ဆက်တဲ့ပတ်စဉ်မြို့သမီးခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတစ်ခါတော့သိပ္ပံနဲ့ဤပညာခန္ဓာကိုနားဆင်ရမှာဖြစ်ပါတယ်ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာဆက်သွယ်ရေးကုမ္ပဏီတွေများလာတာနဲ့အမျှမြင်နေကြမဟုတ်တဲ့ဆက်သွယ်ရေးတာဝါတိုင်ကြီးတွေကိုတွေ့လာရတာမို့ဒီတိုင်ကြီးတွေကနေဘန်အန်ဒီရီများပြီးနိုင်မယ်လို့သိကြနေသူတွေအတွက်ဒီတိုင်ကြီးတွေကထုတ်လွှင့်နေတဲ့လှိုင်းတွေအပြင်သတိထားဖို့လိုအပ်တဲ့တခြားရက်ဆက်တန်းလိုက်လှိုင်းတွေအကြောင်းကိုဒီတစ်ပတ်မှာပြောပြပေးမှာပါသဘာဝအလျောက်ထုတ်လွှင့်နေတဲ့ရက်ဆက်တန်းလိုက်လှိုင်းတွေနဲ့ပြည့်နေတဲ့ကမ္ဘာလောကကြီးထဲမှာမျက်စိနဲ့ကောင်းကောင်းမြင်နိုင်တဲ့လှိုင်းတွေရှိသလိုမမြင်ရတဲ့လှိုင်းမျိုးတွေလည်းရှိနေပါတယ်။လှိုင်းတွေကိုလှိုင်းလျားပေါ်မူတည်ပြီးအမျိုးအစားတွေခွဲထားတာပါ။ဂါမာရောင်ကြီးတို့ X-ray တို့ခရမ်းလွန်ရောင်ကြီး UV ray တို့လိုအလျားတူတဲ့လှိုင်းတွေဟာစွန့်ရင်မြင်မှာကြပြီးအနီးအောက်ရောင်ကြီး microwave လှိုင်းနဲ့ radio လှိုင်းတို့လိုလှိုင်းလျားရှည်သွားရင်တော့စွမ်းအားကပိုးပြီးညော့သွားတာဖြစ်ပါတယ်။ဒီအထက်မှာလူတွေရဲ့မျက်စိနဲ့မြင်နိုင်တဲ့ရောင်စင်တွေပါတဲ့အလင်းရောင်ကတော့အလဲအလတ်လှိုင်းတွေဖြစ်ပြီးသူတို့ရဲ့တက်တိစွန့်ရင်နဲ့ပြင်းအားတွေနဲ့ပတ်သက်ပြီးယူပဗေဒပညာရှင်ဆရာကြီးဒေါက်တာဦးတင်လှိုင်ကအခုလိုရှင်းပြပါတယ
်။ဆရာစစ်တန်လိုက်လိုက်အမျိုးမျိုးရှိတယ်လှိုင်းလျားလိုက်ပြီးတော့မျက်စိနဲ့မြင်နိုင်တဲ့ဟာကအပြာရောင်ခရမ်းရောင်အပြာရောင်အစေးနော်အဝါအနီဆိုပြီးတော့ရောင်စင်ပေါ့လေအဲ့ဒါတွေကရိုးရိုး visible light မျက်စိနဲ့မြင်ရတယ်သူတာမားပြန်ဆိုရင်ဘာမှမဖြစ်ဘူးသို့တော်လည်းပဲအလွန်ကြီးအလင်းရောင်ကအားကြီးလို့ရှိရင်အလင်းရောင်ရဲ့အားဆိုတာနှစ်ခုရှိတယ်တစ်ခုကအဲ့ဒီအလင်းရောင်လှိုင်းရဲ့စွမ်းအင်နောက်တစ်ခုကလှိုင်းရဲ့အတိုင်းအတာပေါ့လှိုင်းကသိပ်အားကြီးတာ intensity လို့ခေါ်တယ်ဟိုက energy နော်အဲ့တော့ energy အရပြောလို့ရှိရင်တော့သက်ရှိ cell တွေကိုတချို့အလင်းရောင်တွေကဖျက်ဆီးနိုင်တဲ့အတိုင်းအတာလေးရှိတယ်သို့တော်လည်းဖျက်ဆီးတော့လည်းပဲပျက်စီးဖို့အခွင့်အလမ်းကသိပ်လှိုင်းရဲ့အားမကြီးဘူးဆိုရင်လိုင်းပြင်းအားမများဘူးဆိုရင်တော့မပြက်ဘူးပေါ့ဗျာပြက်ဖို့ခက်တာပေါ့စွမ်းရင်ဆိုတာလေးကိုဥပမာပေးရလို့ရှိရင်ကလေးကပြက်လိုက်တဲ့လေးကွာလေးနဲ့ပြက်လိုက်တဲ့လောက်စားလုံးမှန်တာနဲ့အမြောက်ဆန်မှန်တာနဲ့မတူဘူးပေါ့ဟုတ်လားနော်အမြောက်ဆန်ကသိပ်စွမ်းအင်ကြီးတယ်ဟိုလောက်စားလေးကစွမ်းအင်သိပ်မရှိဘူးနော်ပေတော့အောင်မဖြစ်ဘူးပေါ့နော်အဲ့တော့ခုနစွမ်းရင်ဆိုတာအဲ့ဒါအမြောက်ဆန်ကြီးနဲ့လောက်စားလုံးလေးကွာတာမျိုးကစွမ်းအင်နောက်တစ်ခုကပြင်းအားဆိုတာကြတော့ပါအောင်ဆိုတော့တစ်စက္ကန့်ကိုလောက်စားတစ်လုံးလာတာနဲ့တစ်စက္ကန့်ကိုလောက်စားအလုံးတရာမှန်တာနဲ့မတူဘူးလေအဲ့တော့အရေအတွက်ကိုဆိုလိုတယ်အဲ့ဒါ intensity
စွမ်းအင်ကြီးမတဲ့လှိုင်းတွေရဲ့အန်ဒီယယ်ကိုကြည့်ရအောင်ပ
ါစွမ်းအင်အများဆုံးဟာတွေကဘာတွေလို့ဆိုတော့ကျွန်တော်တို့နျူကလ িয়ার ဘုံးတွေဘာတွေကထွက်တဲ့နော် gamma rays တို့ x-ray တို့နော် x-ray ဆိုတော့ကျွန်တော်တို့ဆေးဥမှာဓာတ်မှန်ရိုက်တဲ့ x-ray လည်းပါတယ်ဗျအဲ့ဒါတွေကစွမ်းအင်အင်မတန်ကြီးတယ်နော်ထိတာနဲ့ cell တွေပြက်တယ်ဟိုဆေးဥမှာဓာတ်မှန်ရိုက်ခိုင်းရင် cell တွေပြက်တာပဲအဲ့ဒါကြောင့်အကြာကြီးမရိုက်ရဘူးခဏခဏမရိုက်ရဘူးအန္တရာယ်ရှိတယ်ဟိုကျွန်တော်တို့ကလည်းတစ်ဖက်ကယောဂါသိကျင်တော့နော်အန္တရာယ်နဲ့အကျိုးအမြတ်ချင့်ငြိမ်ပြီးတော့ရိုက်တာဒီလောက်ကလေးရိုက်ရင်တော့ဘာမှမဖြစ်ဘူးပေါ့နော်ဆိုပြီးတော့ဓာတ်မှန်ရိုက်ကြတယ်အဲ့တော့ဓာတ်မှန်ရိုက်တာအန္တရာယ်ရှိတယ် cell တွေပြက်တယ်မျိုးရိုးပီးစားတွေပြောင်းသွားနိုင်တယ်ကင်ဆာတွေသွေးကင်ဆာတွေဖြစ်နိုင်တယ်အင်မတန်များရင်ပေါ့လေ
လူတွေတီးခြားထုတ်ယူထားတဲ့ x-ray လှိုင်းတွေနဲ့ဓာတ်မှန်ရိုက်ရကနေကျုံရနိုင်တဲ့အန်ဒီယယ်ရဲ့အပြင်တဘာဝတိုင်းထွက်လွန်နေတဲ့ခင်ရလွန်ရောင်ကြီးရဲ့အန်ဒီယယ်ကလည်းမသေးပါဘူ
း။စွမ်းအင်သိပ်များတာက X-ray တို့ Gamma ray တို့နော်အဲ့ဒါကများတယ်။အ အပူပြီးရင်ကျွန်တော်တို့ခရမ်းလွန်ရောင်ကြီးပေါ့ UV ultraviolet အဲ့ဒါတော့ဒီကမိုးလေဝသဆရာလေးလည်းပြောနေပါပြီရန်ကုန်မှာ UV ညွှန်းကိန်းမလောက်ပါညာအဲ့ဒါလည်းသိတာတယ်သူကနော်နေဘူးတဲ့ထွက်လို့ရှိရင်ဥပမာသင်းညာရေကစားကြတဲ့အခါကျရင်နော်တနေဘူးရေကစားပြီးမျက်နှာကြီးတင်းနေတာသိကြပါလိမ့်မယ်နော်အဲ့ဒါဘာဖြစ်တောင်းဆိုတော့အရေပြားဆဲလေးပြက်တာခြောက်သွားတာပေါ့ဗျာတရေချက်ကြီးနေလန်းလိုက်တယ်လို့ခြောက်ကျွတ်သွားတာအဲ့ဒါက UV အဲ့တော့ UV ပြီးရင်ခုနပြောတဲ့ရစီနဲ့မြင်ရတဲ့အလင်းရောအဲ့တော့သူကတော့သိမဖြစ်စေနိုင်ဘူးเนาะသိမဖြစ်နိုင်စေနိုင်ဘူးဆိုပေမဲ့အလုံးကိုများလို့ရတော့ဖြစ်တယ်အလင်းအမှုန်တွေကထိတာသိများလို့ရှိရင်အလင်းဆိုင်တွေအာကြီးလုံးလို့ရှိရင်ကျွန်တော်မျက်စိကန်းသွားနိုင်တယ်ကျွန်တော်နေဟိုတဲ့တဲ့ကြည့်အဲ့ဒါတဏှာကြီးလောက်ဆိုက်ကြည့်မယ်ဆိုရင်မျက်စိကန်းသွားမယ်အဲ့ဒါထိတဲ့အတိုင်းအတာပေါ့เนาะထိတဲ့ပမာဏများပြားမှုသွားရင်များတာမဟုတ်ဘူးဟိုခုနလောက်စာမှန်တယ်လို့ပဲတစ်လုံးနဲ့မှန်တော့လူမသိဘူးเนาะအလုံးတစ်တောင်းလောက်မှန်ရင်တော့သွားမှာပေါ့ဗျာအဲ့လိုပေါ့မျက်စိနဲ့မြင်ရတဲ့အလင်းထဲမှာနော်စွန့်ရင်အများဆုံးကခရမ်းရောင်နောက်အပြားအစိမ့်အဝါနောက်အနီပြီးရင် infrared ဆိုတာရှိတယ်အနီအောက်ရောင်ကြီးလို့ခေါ်တယ်မျက်စိနဲ့မမြင်ရဘူးအနီနဲ့ကပ်နေလို့အနီအောက်နော် infrared ကလည်းဟိုနင်းရင်ဘာမှမဖြစ်ပါဘူးများရင်တော့လောင်တာပဲအဲ infrared ပြီးစွန့်ရင်အနည်းဆုံးကတော့နော် microwave နဲ့ radio wave microwave ဆိုတဲ့ line နဲ့အဲ radio line နော်
ဒီစွမ်းအင်တိတ်မမြင်တဲ့အလင်းတဲကရောင်စင်တွေရဲ့စွမ်းအင်နဲ့အနီအောက်ရောင်ကြီးတွေရဲ့အစွမ်းတက်တီကိုလည်း short တွက်လို့မရသလိုအခုမြန်မာနိုင်ငံမှာတွေ့လာနေရတဲ့ဆက်သွယ်ရေးတာဝန်ထမ်းကြီးတွေကနေထုတ်လွှတ်တဲ့ရောင်ကြီးလှိုင်းတွေရဲ့အခြေအနေကရောဘယ်လိုရှိပါလဲ
။ဟိုတယ်လီဖုန်းဆက်သွယ်တဲ့တာဝါတွေကြီးနဲ့ microwave လွတ်တယ်။ microwave လွတ်တဲ့အခါကျတော့ microwave ကစွမ်းအင်အနည်းဆုံးဖြစ်တယ်ဘာနဲ့အတူတုံးဆိုဗျာဟိုကလေးလွှတ်လိုက်တယ်နော်ဟိုဆက်ကူစွန်လေးနဖူးလာမှန်တယ်လို့ပေါ့ဘာမှမဖြစ်ဘူးတခုတည်းဆိုရင်သို့တော်လည်းပဲမှန်တာသိများလုံးလို့ရှိရင်သိပြီးတော့အာကြီးလုံးလို့ရှိရင်တော့နော်အရေအတွက်များလုံးလို့ရှိရင်တော့မခံနိုင်ဘူးအရေပြားလည်းထိတယ်နောက်ပြီးတော့အသားလည်းပဲလောင်ယွမ်းသွားနိုင်တယ်အဲ့တော့ဘယ်မှာသိနိုင်လို့ဆိုတော့မိဖို့ရောက်မှသုံးတဲ့ microwave oven microwave မိဖို့လေချမင်းချမင်းနဲ့လောက်ထည့်ပြီးနှွေးလိုက်လို့ရှိရင်ပူကျက်လာတယ်လေအဲအဲ့ဒါအတိုင်းတားဒီ microwave line တခုချင်းစီရဲ့စွမ်းအင်အရာတော့ဖြင့်ဘာမှမဖြစ်ဘူးဖြစ်ဖို့အခွင့်အလမ်းအင်မတန်နည်းတယ်နည်းတော့လည်းပဲထိတဲ့ဟာကြီးကအရေအတွက်သိမ့်များလို့ရှိရင်အသားကြည့်ရတယ်လို့ကြည့်သွားမယ်အရေးကြီးတာက microwave ကသူ့ရဲ့စွမ်းအင် energy ကဘယ်လောက်အရေးမယူ intensity အားဘယ်လောက်နဲ့လွတ်နေလဲနော်သဘာဝလောကမှာတော့နေကလာတယ်နောက်နေလို့တခြားဂျူကြီးတွေကနေပြီးတော့လာတဲ့ microwave ဒီ radio wave တွေအများကြီးပဲရှိတယ်ဒါနဲ့အဲ့ဒီသဘာဝမှာရှိနေတဲ့အတိုင်းဒါကျွန်တော်တို့သရဝါတွေအားလုံးခတ်နိုင်ရင်ရှိတယ်။အဲ့ဒီသဘာဝတဲ့လွန်ခဲ့ပြီးတော့သိမြားရင်တော့အန္တရာယ်ရှိတာအမှန်ပဲ
။ယူဘဗေဒပညာရှင်ဆရာကြီးဒေါက်တာဦးတင်လိုက်ပါ။လူခန္ဓာကိုယ်ကထုတ်လွှတ်တဲ့ချိန်နှုန်း 30 Hz လောက်ရှိတယ်။လျှက်စက်တန်လိုက်လှိုင်းထက်ပိုပြီးတော့များနေတဲ့ဝင်းကျင်မှာဆိုရင်စိတ်ဖိစီးမှုအပြင်တခြားကျန်းမာရေးဆိုးကျိုးတွေကိုပါပေးနိုင်တာပါ။နိုင်ငံတကာ WTI ကျူးမဲ့ဆက်သွယ်ရေးလုပ်ငန်းအသင်းကြီးရဲ့ခမန်းချက်တွေရကဘာတဝှမ်းလက်ကင်ဖုံး3ဆွဲသူတန်းပေါင်း3000ကျော်လောက်ရှိနေတယ်လို့ဒီလက်ကင်ဖုံးတွေအတွက်တိဆောက်ရတဲ့ microwave ရောင်ကြီး mega hertz 1900လောက်ထုတ်လွှင့်နိုင်တဲ့တာဝါဒဏ်ကြီးတွေကလည်းမြန်မာနိုင်ငံအပါဝင်ကဘာတဝှမ်းမှာတိုးလာနေတာပါဒါကြောင့်အရင်မိဘဘိုးဘွားတွေလက်ထက်ကတည်းကအဝင်းကျင်မှာမျက်စက်တန်းလိုက်ဆိုင်ရောင်ကြီးတွေအစာပေါင်းတန်းနဲ့ချီးပြီးတိုးလာနေပါတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲကျန်းသာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ။
တော်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ VOE ကနေထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေကို burmese.voenews.com ဆိုတဲ့ internet ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။အာနာကိုအထက်အမိန်နဲ့ထိန်ချုပ်မှုမရှိဘဲလူလူကကိုယ်တိုင်ကျင့်သုံးရေးဆိုရက်ကိုယ်ပိုင်ဥထုတ်ခွင့်ဆိုတာဟာအမေရိကန်တို့တံပိုးထားရတဲ့ကြောရိုးပင်မဖြစ်ပါရဲ့။ဒါဟာဒီကနေ့ဂုဏ်ပြုကျင်းပနေတဲ့အမေရိကန်လွတ်လပ်ရေးကြီးညာစာရန်ရဲ့အနှစ်သာရပဲဖြစ်ပါရဲ့။လွတ်လပ်ရေးကြီးညာစာရန်ကိုမူလရေးသားသူထော့မတ်စ်ဂျက်ဖဆန်ကကိုယ်ပိုင်ဥထုတ်ရေးဆိုတာဘုရားသခင်နဲ့သဘာဝတရားရဲ့ညမာအတိုင်းပြည်သူတွေရပိုင်ခွင့်ရှိသောတရားမျှတတဲ့အစဉ်တန်းတရားဖြစ်တယ်လို့ဆိုပါတယ်။ဒါဟာလွယ်လင်းတကူရရှိနိုင်တာမဟုတ်ပါဘူး။အမေရိကန်နိုင်ငံသမိုင်းအစောပိုင်းကာလမှာဘယ်အစိုးရမျိုးထူထောင်ရမယ်ဆိုတာနဲ့ပတ်သက်ပြီးတခြားနိုင်ငံတွေနဲ့ပဋိပက္ခတွေဖြစ်ခဲ့ရသလို
သမ္မတအဆိုရနဲ့တခြားအမေရိကန်တို့အချင်းချင်းကြားမှာလည်းကွဲလွဲမှုတွေအများအပြားကြုံတွေ့ကြရပါတယ်။ဒါပေမဲ့အမေရိကန်လွတ်လပ်ရေးကြီးညာစရန်ဟာတီးတန့်ခိုင်မြဲပြီးတိုးတက်ဖွံ့ဖြိုးမဲ့နိုင်ငံတစ်ခုရဲ့မူပေါင်းကိုချမှတ်နိုင်ခဲ့ပြီးကမ္ဘာတစ်လျှောက်လွတ်လပ်ရေးကြိုးပမ်းမှုတွေအတွက်အကြအတူယူစရာဖြစ်လာခဲ့ပါတယ်။ဗြိတိန်ကသူရဲ့မြောက်အမေရိကကိုလိုနီထူထောင်သူတွေအကြစစ်ပွဲဆက်ဖြစ်တော့ဒီစစ်ပွဲကိုထောက်ခံဖို့နေနေတာကနိုင်ငံသစ်တစ်ခုထူထောင်ဖို့ဆိုတာကြိုတင်မှန်းဆသူတောင်သိမရှိခဲ့ပါဘူး။တိုက်ပွဲပြင်းထန်လာခြင်းအထိကိုလိုနီနယ်သားတွေကြားသူတို့အနာဂတ်ရေးအပေါ်သဘောထားကွဲလွဲနေကြစေဖြစ်တယ်လို့သမိုင်းမှတ်တမ်းတွေမှာတွေ့ရှိရပါတယ်။အကြမ်းအဖျင်းသုံးပုံတစ်ပုံကဗြိတိန်နဲ့လုံးဝလမ်းခွဲရမယ်လို့ယုံကြည်ကြတယ်။သုံးပုံတစ်ပုံကဗြိတိန်ကိုဆက်လက်ပြီးသစ္စာခံချင်ကြတယ်။ကြမ်းသုံးပုံတစ်ပုံကတော့သူတို့မိသားစုတွေနဲ့တခြားကိစ္စတွေကိုသာဆောင်ရွက်လုပ်ပြီးဒီကိစ္စတွေမှာမပါဝင်ကြင်ကြပါဘူး။1986ဇူလိုင်လ၄ရက်လွတ်လပ်ရေးကြီးညာစာရန်ကိုလူ56ယောက်တို့လက်မှတ်ရေးထိုးပြီးလွတ်လပ်ရေးအတွက်ပထမဆုံးမဲပေးကြပါတယ်။ဘဝရူနိုင်ငံသားတွေကသူတို့ရွေးချယ်မှုကိုအတည်ပြုပြီးထိုစဉ်ကခေတ်ရှည်ပြေးမူဝါဒတရားဖြစ်နေသေးတဲ့အစိုးရဆိုသည်မှာအုပ်ချုပ်ခံတွေရဲ့ဆန္ဒကိုအခြေခံရမယ်ဆိုတဲ့သဘောတရားကိုပါချမှတ်ခဲ့ကြပါတယ်။ဒီဖြစ်ရတဲ့ဒီမူဝါဒကိုကျွန်ုပ်တို့ဒီကနေ့အထိတ်မှတ်လို့ဂုဏ်ပြုနေကြပြီမဲ့ဒါဟာအမေရိကန်ဒုနန်ကြီးသက်ဆိုင်တဲ့ကိစ္စမဟုတ်ပါဘူး။ဒီမူဟာနိုင်ငံများစွာရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာပါဝင်နေပါတယ်။ကျွန်ုပ်တို့အားလုံးအသိအမှတ်ပြုထားတဲ့နိုင်ငံတကာလူ့အခွင့်အရေးကြီးညာစာရန်ကြီးမှလည်းပါရှိနေပါတယ်။တကယ်တော့လွတ်လပ်ရေးနေ့ဆိုတာဟာလူသားတို့တရားလုံးနဲ့သက်ဆိုင်တဲ့အခမ်းအနားတရားဖြစ်ကြောင်းပါခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင
်။တော်ရရှင်ဒီခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်ကြောင်းအသိပေးရပါတယ်ခင်ဗျာ။ကျွန်တော်တို့အခုထုတ်လွှင့်ပေးသွားခဲ့တဲ့မနက်6နာရီကနေ9နာရီအစီအစဉ်အစဆုံးကိုမနက်7နာရီကနေ9နာရီထိ line meter 16 19 41တို့ကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOA American အသံရဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေနားဆင်နိုင်ပါတယ်ခင်ဗျာအခုတော့ကမ္ဘာသတင်းချင်းညွတ်ကိုကိုကျော်ကျော်သိန်းကကြီးညာပေးมาဖြစ်ပါတယ်ဗျာ
အီဂျစ်နိုင်ငံဆိုင်းနိုင်အချက်ကနေအစ္စရေးတောင်ပိုင်းကိုဒုံးကျည်သုံးစင်းနဲ့ပစ်ခတ်တိုက်ခိုက်တာသူတို့လက်ချက်ဖြစ်တယ်လို့အစ္စလမ်စစ်သွေးကြွ IS အဖွဲ့နဲ့အခြေဆက်ရှိတဲ့အီဂျစ်အခြေဆိုင်စစ်သွေးကြွအဖွဲ့ကပြောပါတယ်ထိခိုက်ပျက်စီးတာနဲ့တေပြောက်ဒဏ်ရာရတဲ့တဲ့တွေတော့မရသေးပါဘူးသူတို့ဆိုအပြင်အသိန်းခံထားရတဲ့ပါလက်စတိုင်းဒေသကဂျူးတွေရဲ့ပြစ်မှတ်တွေကိုဂရက်ဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့စစ်သွေးကြောအုပ်စုက Twitter မှာပြောထားပါတယ်။ဇူလင်လ၄ရက်နေ့မှာကြာရောက်တဲ့အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့အခမ်းအနားတွေအတွက်နိုင်ငံတော်မှာလုံခြုံရေးအခြေအနေတိုးမြင့်ထားပါတယ်။ဇူလင်လ၄ရက်အားလိုက်ရတဲ့အချိန်ကိုအကြမ်းဖက်တိုက်ခိုက်လာနိုင်ခြင်းချိန်ချောက်မှုတွေပေါ်လုံခြုံရေးအဖွဲ့အစည်းတွေကသတိပေးပြီးတဲ့နောက်အခုလိုလှုံ့ဆော်တာပါ။အမိမေလုံခြုံရေးဌာနနဲ့ပြည်ထောင်စုစုံစမ်းထောက်လွှမ်းရေးဘူရို FBI တို့ကဒီသတင်းမှတ်အစောပိုင်းမှာလုံခြုံရေးသတိပေးချက်ထုတ်ပြန်ထားတာပါ။ရမဒန်ဥပုပ်ကာလအတွင်းအကြမ်းဖက်တိုက်ခိုက်ကြဖို့အစ္စလာမ်ဆွံ့ရောက် IS အဖွဲ့ကလှုံ့ဆော်ခဲ့ပြီးတဲ့နောက်ဖြစ်လာနိုင်ခြင်းချိန်ချောက်မှုတွေအတွက်သတိရှိကြဖို့ဒေသဆိုင်ရာအာဏာပိုင်တွေနဲ့အများပြည်သူကိုသတိပေးထားပါဗျ။အခြေတော်အခြားဒေသတွေမှာဒုက္ခသည်တွေနဲ့ရွှေ့ပြောင်းဝင်ရောက်သူတွေရဲ့ပုံမှန်မဟုတ်တဲ့ရွှေ့ပြောင်းမှုတွေပေါ်တွန့်ပြန်လှုံ့ဆော်ဖို့လုပ်ငန်းအဖွဲ့တခုနဲ့ရန်မုံငွေတရက်ထူထောင်ရေးအခြေတော်အခြားနိုင်ငံများအဖွဲ့ ASEAN ကအဆိုပြုလိုက်တဲ့ပေါ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာမင်းကြီးယုံ UNHCR ကကြိုဆိုလိုက်ပါဗျ။ဖိလစ်ပိုင်နိုင်ငံမှာဂရုသင်္ဘောတိမ်မောက်တာကနေတည်ဆုံးသူအရေအတွက်90အထိရှိသွားပြီးလူ9ဦးထက်မနည်းပျောက်နေလို့မဲ့လို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောပါတယ်။ကြာသပတေးနေ့မှာကင်နာဗာနာတိမ်မောက်တိမ်မောက်ပြီးတဲ့နောက်ခရီးသည်140ယောက်ထက်မနည်းကိုကယ်တင်ခဲ့ဒါမှမဟုတ်ကန်းကိုကူးခတ်သွားခဲ့ကြပါတယ်။တိမ်မောက်ဟာကမ်ဘုတ်ကျွန်းကိုသွားတဲ့ပုံမှန်ခီးစဉ်တွင်လေဒီကျွန်းအော်မော့စီတီကနေထွက်သွားပြီးမိနစ်ပိုင်းအတွင်းတိမ်မောက်သွားတာပါခင်ဗျာ။
ကမ္ဘာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းညင်ညာခဲ့တာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကကိုကောင်းထက်ဖြစ်ပြီးအင်ဂျင်နီယာကတော့ဇူဘဲအယ်တာယက်ဖြစ်ပါတယ် VOA American အသံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40 49 50နဲ့လိုင်းလမ်းမီတာ190တို့ကအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ကျန်နိုင်ပ
This program has come to you from the Voice of America, Washington.